Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ4ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုက်လက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်နေတဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်ပါပါရှင်။American သမ္မတ Donald Trump အပေါ်ဘလူးဥပဒေတွေနဲ့အရေးယူနိုင်မလဲဆိုတာကိုအောက်လွှတ်တော်တရားရေးကော်မတီမှမကြာခင်စတင်ကြားနာမှာဖြစ်ပါတယ်။ကောင်းဆောင်နေကြမှာသဘောထားကွဲပြားမှုတွေရှိနေချိန်မှာပဲ NATO အဖွဲ့ထိပ်သီးစည်းဝေးပွဲကိုဗြိတိန်နိုင်ငံမှာဒီကနေ့ကျင်းပခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်
။အခုညပိုင်းဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်အင်အားကြီးပါတီ ANP ကခွဲထွက်လူသူတွေကိုပါတီကနှုတ်ထွက်ခွင့်မပေးသေးတာနဲ့ပတ်သက်လို့ပါတီရဲ့ပြောခွင့်ရပြောကြားချက်နဲ့အတူနှုတ်ထွက်စာတင်သူတွေဘက်ကလည်းဘာကြောင့်နှုတ်ထွက်ရသလဲဆိုတာနားဆင်ကြရမှာဖြစ်ပါတယ်။တခါ AA ရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းထားတဲ့ NLD အမျိုးသားလွှတ်တော်ကိုစလဲဦးဝေတင်ရဲ့စနီးကပါကိုတောင်းဆိုပါသလဲ။
ဝေတင်ကိုအမြန်ဆုံးဆက်ပေးပါအဲ့ပဲတောင်းဆိုချင်ပါတယ်တကယ်ဒီကြားထဲမှာအချင်းတပေးမှုကဖြစ်သေးဘူးဆိုရင်လည်းမရှိတယ်နေကောင်းကျမ်းမှာအဲ့လိုမျိုးတော့ကျွန်တော်တို့ဖုန်းလေးပြ
ီးစနီးဖြစ်သူရဲ့တောင်းဆိုချက်နဲ့အတူနားဆင်နိုင်ပါတယ်တခါတနိုင်ငံလုံးအပြစ်ရရေးသဘောတူညီချက်ညှိနှိုင်းဆွေးနွေးပွဲရက်ကိုတတ်မှတ်လိုက်ပြီးဖြစ်လို့ငြိမ်းချမ်းရေးဆွေးနွေးပွဲပြန်ဆနိုင်ဖို့အလားအလာများလာပါတယ်ထိုင်းမြန်မာနယ်စပ်ချစ်ကြည်ဒရာအမှတ်1ဖွင့်လိုက်တဲ့အတွက်ထိုင်းနိုင်ငံမှာတလအတွင်းဝင်ငွေဘတ်တန်ပေါင်းများစွာတိုးလာတဲ့အကြောင်းစတဲ့သတင်းလွှာတွေနားဆင်ရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလိုင်းတို့ပြောပြပါမယ်ရှင်
American သမ္မတ Donald Trump အပေါ်တရားစွဲနိုင်လောက်အောင်သမ္မတကဥပဒေချိုးဖောက်ခဲ့သလားဆိုတာကိုအောက်လွှတ်တော်တရားရေးကော်မတီမှဒီကနေ့မကြာခင်မှာပထမဆုံးကြားနာစစ်ဆေးမှဖြစ်ပါတယ်။ဖွဲ့စည်းပုံအရသမ္မတရဲ့လုပ်ရက်တွေဟာဥပဒေကိုချိုးဖောက်သလားဆိုတာကိုတရားရေးကော်မတီဝင်လွှတ်တော်အမတ်တွေကဥပဒေရေးရာကျွမ်းကျင်တဲ့ပညာရှင်၄ယောက်ကိုမေးမြန်းမှဖြစ်ပါတယ်။သမ္မတကိုတရားစွဲသင့်မသင့်စုံစမ်းခဲ့တဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကစာမျက်နှာ300ပါအစီရင်ခံစာကိုအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှာတော့2020 American သမ္မတရွေးကောက်ပွဲမှာယူကရိန်းဝင်ဆွတ်ဖက်အောင်လို့သမ္မတ Trump ကကြိုးစွားခဲ့တယ်လို့စွပ်စွဲထားတယ်လို့လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုတားဆီးနှောက်ယှက်ဖို့သမ္မတကအဆက်မပြတ်ကြိုးစားခဲ့တယ်လို့စွပ်စွဲထားပါတယ်။ဒီအစီရင်ခံစာကိုတရားဝင်အတည်ပြုပြီးတရားရေးကော်မတီကိုလွှဲပြောင်းပေးနိုင်ဖို့ထောက်လှမ်းရေးကော်မတီမှာအင်္ဂါနေ့နှောင်းပိုင်းကမဲခွဲခဲ့တာမှာတော့ထောက်ခံမဲ73မဲ၊ကန့်ကွက်မဲ6မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။အောက်လွှတ်တော်တရားရေးကော်မတီမှာ3လနီးပါးကြာကြားနာစစ်ဆေးမှုတွေအရသမ္မတ Trump ဟာလာမယ့်ရွေးကောက်ပွဲမှာသူအသာရနိုင်ရေးယူကရိန်းဘက်ကအကူအညီပေးလာအောင်လို့ပုံကိုရေးအရာရောအစိုးရအဖွဲ့တွင်းကတာဝန်ရှိသူတွေနဲ့ရောအစိုးရအဖွဲ့ဝင်မဟုတ်တဲ့သူတွေနဲ့ပါစူးစမ်းခဲ့တယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အဲ့လိုလုပ်ခဲ့တာကြောင့်သမ္မတ Trump ဟာ American ပြည်ထောင်စုရဲ့အမျိုးသားအကျိုးစီးပွားထက်သူ့အကျိုးနဲ့သူ့နိုင်ငံရေးအကျိုးကိုရှေ့တန်းတင်ခဲ့တဲ့ American ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုထိခိုက်အောင်စူးစမ်းခဲ့တဲ့အမျိုးသားလုံခြုံရေးကိုအန္တရာယ်ရှိစေခဲ့တယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီအစီရင်ခံစာမှာသုံးသပ်ဖော်ပြထားပါတယ်။ရွေးကောက်ပွဲကြရဲ့အဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားတို့အပေါ်စုံစမ်းပေးဖို့ယူကရိန်းသမ္မတကိုသမ္မတ Trump ကတောင်းဆိုခဲ့တဲ့အပေါ်မှာစုံစမ်းခဲ့တာပါ။အဲ့လိုတောင်းဆိုခဲ့ချိန်တုန်းကအမေရိကန်ကယူကရိန်းကိုပေးမဲ့စည်ရေးအကူအညီကိုယာယီဆိုင်ထားခဲ့တာကြောင့်သမ္မတ Trump ဟာယူကရိန်းနဲ့အပေးအယူလုပ်ဖို့ကြိုးစားခဲ့တာလားဆိုတာကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကစုံစမ်းခဲ့တာဖြစ်ပါတယ်
။မြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဟာလန်ဒန်မြို့အပြင်ကအပန်းဖြစ်စခန်းတစ်ခုမှာဒီကနေ့တွေ့ဆုံကြပြီးကြံဖက်မှုတက်ဖြစ်ရေးတူရကီအရေးနဲ့ NATO အဖွဲ့အတွင်းအမေရိကန်ကငွေကြေးအများပြားစိုက်ထည့်ပေးနေရတဲ့သဘောထားကွဲပြားနေတဲ့ကိစ္စရပ်တွေမှာတူညီကြောင်းပြသဖို့ဆွေးနွေးနေကြပါတယ်။၃ရက်ကြာဆွေးနွေး၃နိုင်ကြဆွေးနွေးပွဲမစခင်အမေရိကန်သမ္မတဒေါ်နယ်ထရန့်မ်အပါအဝင်ခေါင်းဆောင်29ဦးဟာလှုပ်ရှားလို့စဉ်တိုင်းအုပ်စုလိုက်ဓာတ်ပုံရိုက်ခဲ့ကြပါတယ်။ရုရှားနိုင်ငံရဲ့စင်ခေါ်မှုတရုတ်နိုင်ငံရဲ့အင်အားကြီးထွားလာမှုစတဲ့ကိစ္စရပ်တွေပါဝင်တဲ့ကြီးညာချက်တစ်ခုခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအပြီးမှာထုတ်ပြန်ဖို့ရှိနေပါတယ်။ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲရဲ့ပြင်ပမှာသမ္မတထရန့်မ်ဟာတူရကီသမ္မတရီဆက်တဲ့အာဒဝါနဲ့တီးခြားတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအတွင်း NATO အဖွဲ့အတွက်တူရကီဘက်ကထည့်သွင်းပါဝင်ရမယ့်ကိစ္စရပ်တွေပြည်မီအောင်လှုပ်ဆောင်ရေးနိုင်ငံကုန်သွယ်ရေးမှာဒေါ်လာဘီလီယံ100အထိရောက်လာအောင်လှုပ်ဆောင်ရေးဒေတာရင်းလုံခြုံရေးဆိုင်ရာစင်ခေါ်မှုတွေနဲ့လောင်စာဆီလုံခြုံမှုရှိရေးတို့ကိုဆွေးနွေးခဲ့ကြတဲ့အကြောင်းအင်ဗျူရောကပြောပါတယ်။အင်္ဂါနေ့တော့ NATO အဖွဲ့တည်ထောင်ခြင်း90ပြည့်အထိအမှတ်ခေါင်းဆောင်တွေအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပြီးမြဲသမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့အကြားအများမြင်ကွင်းမှာပေါ်တင်တဲ့သဘောထားကွဲပြားခဲ့ကြတဲ့ကိစ္စကလွှမ်းမိုးခဲ့ပါတယ်။မိနစ်40လောက်ကြာတဲ့အဲ့ဒီတွေ့ဆုံမှုအတွင်းခေါင်းဆောင်နှုတ်ဦးအကြား NATO အဖွဲ့အတွက်ဥဆောင်မှုအခမ်းအနားအကြံဖက်မှု Turkey က Syria နိုင်ငံမြောက်ပိုင်းကိုဝင်ရောက်သိမ်းပိုက်တဲ့ကိစ္စ Russia နဲ့ချုပ်ဆိုထားတဲ့နျူကလီးယားသဘောတူညီချက်ကနေ American ကနှုတ်ထွက်ခဲ့တဲ့ကိစ္စရပ်တွေကိုအခြေတင်ဆွေးနွေးခဲ့ကြပါတယ်
Afghanistan နိုင်ငံအရှေ့ပိုင်းမှာဂျပန်လူမျိုးကယ်ဆယ်ရေးဝန်ထမ်းတယောက်နဲ့သူ့ရဲ့လုပ်ဖော်ကိုင်ဘက်9ယောက်ကိုအမည်မသိသေးတဲ့သမားတွေကဒီကနေ့အစောပိုင်းကဖြစ်တက်ခဲ့ပါတယ် Nangarhar မြို့တော်ဂျလာလာဘတ်မြို့မှာပြစ်ခတ်မှုဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ် ဆေးဘက်ဆိုင်ရာအကူအညီပေးနေတဲ့ Japan Medical Services အဖွဲ့ကဒေါက်တာ Tedros Nakamura နဲ့အဲ့ဒီ NGO အဖွဲ့ဝင်တွေဟာသူတို့အကူအညီပေးနေတဲ့နေရာစီအသွားတိုက်ခိုက်ခံခဲ့ရတယ်လို့နန်ဂါဟာနဲ့အစိုးရပြောခွင့်ရသူက VOA ကိုပြောပါတယ် အသက် 83 နှစ်အရွယ်ဂျပန်ဆရာဝန်ဒေါက်တာနာကာမူရာအသက်ခံရတဲ့အပေါ် Afghanistan မှာရှိတဲ့ကုလသမဂ္ဂအဖွဲ့ကအပြစ်တင်ခဲ့ပြီးအကူအညီလိုအပ်နေတဲ့အာဖဂန်ပြည်သူတွေကိုစိတ်ရောကိုယ်ပါနှစ်ပြီးအကူအညီပေးနေသူတယောက်ကိုတပ်ဖြတ်မှုဟာအဓိပ္ပာယ်မရှိတဲ့အကြမ်းဖက်မှုဖြစ်တယ်လို့ပြောကြားခဲ့ပါတယ်တိုက်ခိုက်သူအနည်းဆုံး 3ယောက်ရှိပြီးပြစ်ခတ်တိုက်ခိုက်ပြီးတဲ့နောက်ထွက်ပြေးသွားတယ်လို့မျက်မြင်တွေကVOAကိုပြောပါတယ်တာလီဘန်တွေကတော့ဒီတိုက်ခိုက်မှုလို့တာသူတို့မဟုတ်ဘူးလို့ညင်းဆန်ထားပါတယ်
ဤရန်အဆိုဤရန်ကအဆိုအဆန့်ကျင်ရေးဆန္ဒပြပွဲတွေတွင်ဖမ်းဆီးခံရသူတွေကိုလွှတ်ပေးဖို့ဤရန်သမ္မတဟာဆန်ရူအာနီကတောင်းဆိုလိုက်ပါတယ်ဓာတ်စီဆေးတွေမြင့်တက်သွားတဲ့အပေါ်မကျေနပ်လို့ဆန္ဒပြကြတဲ့အပြစ်မဲ့လက်နက်မဲ့ပြည်သူတွေကိုဘာသာရေးရလူငယ်ချမ်းသာကွင်ပေးတဲ့နယ်လို့ဤရန်သမ္မတပြောကြတဲ့မိန့်ခွန်းကိုဒီကနေ့ရုပ်မြင်သံကြားတွေပေါ်ကနေပြသခဲ့ပါတယ်ဆန္ Moji Pina ye song that sisi a poor pobugule, Tamara Ruaniga, Manega I mean bigger bare, long as is it go. Nea ya no lau ti domin lilo de domin lilo no ma sangai nema suyaga jinaga be de now sanapia wedi pipwagaraba sanapia to the polunjung yediga chechin solo nininga repin then the balau jang internet line go piping about it iran lunjung yedi yet ninimujang te song to nea shiao temene shidelo amnesty international apwega a ku the denba saw by ma pyojaga about it iran dia wunjigara te song to akula mamia wulu subi suse murigo lay nyarelo inganiga tompian pechaga about it
ကျွေးရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19kHz 15.65ဒုံညလိုင်းဒိုမီတာ25kHz 11.8ခွန်ဒုံညလိုင်းဒိုမီတာ36kHz
9.5ဒုံညနဲ့kHz 15.65 တရုတ်နိုင်ငံရှင်ကျန်းဒေသကလူနည်းစုဝိကာမွတ်စလင်တွေအပေါ်တရုတ်အစိုးရကဖိနှိပ်နေတဲ့အတွက်အမေရိကန်အစိုးရကအရေးယူဆောင်ရွက်ဖို့တောင်းဆိုထားတဲ့ဥပဒေကြမ်းကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုခဲ့တဲ့အပေါ်တရုတ်ကဒေါသနဲ့တုံ့ပြန်ခဲ့ပါတယ်ဝိကာရီခါဆက်လူမျိုးစုတွေအပြင်တခြားမွတ်စလင်တွေစုစုပေါင်း သန်းလောက်ကိုတရုတ်အစိုးရကဝေးလံတဲ့ပညာပေးစခန်းတွေကိုပို့ခဲ့တဲ့အပေါ်မှာ2019ဝိကာဥပဒေကြမ်းထဲမှာအပြစ်တင်ထားပါတယ်တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ဆွဲတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းနဲ့လက်တုံ့ပြန်မှုတွေလုပ်သွားမယ်လို့တရုတ်အစိုးရပြောခွင့်ရသူဟွာချွန်ရင်းကသတင်းစာဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်သွားပါတယ် American outlook dog at Dibuke Ubri Janet Ma, Tio Nanganga Muslim Lunesuri Bo, Tio Soya, Pumu, Sawyer Murine, Patalo, American Soya Tanariga, Sien Kansa, Demone, Diloyago, Lonely, Tio Dawin Shidri Bo, Tamarat Donald Trumga, Yeu Jankapo, Downsu Tabare, to the Pien, Shinjanti, that Sanya Communist Party, Ajige, Changwangango, Yeu, I don't Tabare, Tio Soyagaro. We are go through Sana Mabave, Pinya Basic Henrygo, Mapo Bulu, Sud the Tadalu. Every Pinya Basic Henrygale, a jumper Warago, Dipepo, Hiria Puntare, at them we one jump Pinya Dinjang, Pidelo, Dio Suya, Pyongin, Yaduga, Degree Tabiro, Ninja, Tokebari.
တရုတ်နိုင်ငံရဲ့ကုန်သွယ်ရေးသဘောတူညီချက်အသစ်တွေရဖို့အတွက်2020အမေရိကန်သမ္မတရွေးကောက်ပွဲပြီးတဲ့အထိဆောင်းရွက်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။တရုတ်နဲ့အမေရိကန်ကြားလှတ္တလောဖြစ်နေတဲ့ကုန်သွယ်ရေးနဲ့အကောက်ခွန်ဆိုင်ရာပဋိပက္ခတွေပြည်လဲရေးဆွေးနွေးဖို့သူ့ဘက်ကအချိန်ကန့်သတ်ထားတာမရှိဘူးလို့လန်ဒန်မြို့မှာရောက်နေတဲ့သမ္မတထရမ့်ကအင်္ဂါနေ့မှာပြောပ ဘက်ကလိုချင်တယ်ဆိုတာနဲ့သူ့ဘက်ကသဘောတူညီချက်ရအောင်ဆွေးနွေးလို့စိတ်ရှိမရှိဆိုတဲ့အပေါ်မှာသာမူတည်ကြောင်းသမ္မတထရန့်ကပြောပါတယ်အမေရိကန်ကုသရေးဝန်ကြီးဝယ်ဘာရော့စ်ကလည်း တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရဖို့အတွက်အချိန်ဇယားကအရေးမကြီးကြောင်းပြောပါရယ်တကယ်လို့သဘောတူညီချက်သာရခဲ့မယ်ဆိုရင်ဒီဇင်ဘာလလယ်လောက်ဟာနှစ်ဖက်စလုံးအတွက်ဖြစ်နိုင်ခြေရှိတဲ့အချိန်ဇယားဖြစ်ကြောင်းလဲဝန်ကြီး Ross ကပြောပါရယ်အောက်ခြေအဆင့်နှနိုင်ငံဝန်ထမ်းတွေအကြားဆွေးနွေးမှုတွေရှိနေပေမဲ့အဆင့်မြင့်အရာရှိတွေအကြားလှတ်တလောဆွေးနွေးတာတွေတော့မရှိကြောင်းဝန်ကြီး Ross ကပြောပါရယ်
Pacific သမုဒ္ဒရာတွေကကျွန်းနှစ်ခုမှာထိမ့်သိမ်းထားတဲ့ Australia နိုင်ငံမှာခိုးလွန်ခွင့်ချောက်ထားသူတွေကိုကျန်းမာရေးကြောင့် Australia လာပြီးစေကူသားဖို့ဆရာဝန်တွေခွင့်ပြုနိုင်ခွင့်ကိုအစိုးရကပြန်ရုပ်သိမ်းလိုက်ပါတယ်။ဒါကိုကန့်ကွက်သူတွေကတော့အစိုးရဟာဒုက္ခသည်တွေကိုအသက်အန္တရာယ်ဖြစ်အောင်လုပ်တယ်လို့ပြောနေကြပါတယ်။ Australia အစိုးရဟာလူသားချင်းထောက်ထားစာနာမှုမရှိဘဲလူတွေကိုနှစ်ပေါင်းများစွာထိမ့်သိမ်းရေးစခန်းတွေထဲမှာပဲပိတ်လောင်ထားခြင်းနဲ့အစိုးရဖြစ်တယ်လို့အထက်လွှတ်တော်အတိုက်ခံဒုတိယခေါင်းဆောင် Christina Kennedy ကပြောကြားခဲ့ပါတယ်။ဆရာဝန်ခွင့်ပြုချက်ရုပ်သိမ်းရေးဥပဒေချမ်းကိုအထက်လွှတ်တော်မှာမဲခွဲခဲ့တာမှာထောက်ခံမဲ38မဲ၊ကန့်ကွက်မဲ35မဲနဲ့ကပ်ပြီးတော့အတည်ပြုနိုင်ခဲ့တာပါ။ Australia ရဲ့အငင်းပွားစရာလူဝင်မှုကြီးကြပ်ရေးဥပဒေအရ Australia ကိုရေလန်းကနေလာပြီးခိုးလုံခွင့်ရှောက်ထားနိုင်ခြေရှိသူတွေကိုရေနံနမိတ်ထဲမှာတင်ဖမ်းဆီးပြီးတော့ Papua New Guinea နဲ့ Nauru ကျွန်းတွေမှာရှိတဲ့ဒုက္ခသည်စခန်းတွေမှာထားတာဖြစ်ပါတယ်။အဲ့ဒီထိန်းသိမ်းရေးစခန်းတွေထဲကအရေးပေါ်ကျန်းမာရေးကုသဖို့လိုအပ်သူတွေကို Australia နိုင်ငံကိုလာပြီးဆေးကုသနိုင်ဖို့အတွက်ဆရာဝန်တွေကခေါ်ယူနိုင်တဲ့ဥပဒေကိုအခုနှစ် February လတုန်းကအတည်ပြုခဲ့တာပါ။ဒါပေမဲ့ဒီဥပဒေဟာနိုင်ငံလုံခြုံရေးအတွက်အန္တရာယ်ရှိနိုင်တယ်လို့ဝန်ကြီးချုပ် Scott Morrison ကဆိုပြီးရုပ်သိမ်းဖို့ကြိုးစားခဲ့တာဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံမြို့တော်တောင်ပိုင်းကခရိုင်နယ်မှာဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်သေဆုံးသူ10ဦးရှိသွားပြီလို့သဘာဝဘေးဒဏ်ကယ်ဆယ်ရေးဝန်ထမ်းတွေကဒီကနေ့ပြောပါတယ်။အခုလို10ဦးပဲသေဆုံးရတာဟာချိုတင်ပြစ်ဆင်မှုတွေနဲ့မဖြစ်မနေဘေးလွတ်ရာကိုရှောင်တင်းရမယ်ဆိုတဲ့ချိုတင်ဆောင်ရွက်မှုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။အခုနှစ်အတွင်းအကြိမ်20မြောက်အဖြစ်ဝင်ရောက်လာတဲ့မုန်တိုင်းခမူရီဟာဖိလစ်ပိုင်နိုင်ငံကိုတင်းလင်းလာနေကြကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ထောင်ပေါင်းများစွာသောဒေသခံတွေဘေးကင်းရာကိုရှောင်တင်းပေးခဲ့ရတယ်လို့ရာနဲ့ချီတဲ့လေကြောင်းလိုင်းတွေလည်းဖြစ်ခဲ့ရပါတယ်။ဒါအပြင်ဖိလစ်ပိုင်ကအရှင်အဖြစ်ဒီဇင်ဘာ17ရက်နေ့ဒီလက်ခံကျင်းပနေတဲ့အရှိတောင်အရှာအားကစားပြန်ပွဲကပြန်ပွဲတချို့လည်းဖြစ်ခဲ့ရပါတယ်။အလဲပိုင်းဘီကိုလ်ဒေတာမှာလူ9ဦးသေဆုံးခဲ့တာမှာ3ဦးကရင်းနစ်ပြီးသေဆုံးသွားတာလို့သဘာဝဘေးဒဏ်ကယ်ဆယ်ရေးအေဂျင်စီကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကျန်9ဦးကတော့မြို့တော်ရဲ့တောင်ဘက်ဒေတာတွေမှာသေဆုံးသွားတာလို့ဆိုပါတယ်။လူပေါင်း3သိန်းလောက်ဟာရေးပေါ်ကယ်ဆယ်ရေးဌာနတွေမှာရှိနေစားဆဲဖြစ်ပြီးသူတို့အိမ်ကိုပြန်နိုင်ရေးအတွက်အာဏာပိုင်တွေရဲ့ခွင့်ပြုမင်းရဖို့စောင့်နေကြတယ်လို့ဆိုပါတယ်။မွန်တိုင်းကမူရီဟာအခုချိန်မှာလစ်တိုင်နှုန်းတနာရီ68မိုင်နှုန်းလောက်နဲ့တိုက်ခတ်ပြီးဒီကနေ့ညပိုင်းမှာတိုင်းပြည်အတွင်းကနေစတင်ထွက်ခွာသွားနေပြီလို့ဖိလစ်ပိုင်မိုးစလဌာနကပြောပါတယ
VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလိုင်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ရခိုင်ပြည်နယ်အတွင်းအင်အားကြီးပါတီဖြစ်တဲ့ ANP ရခိုင်မျိုးသားပါတီကလွတ်တော်အမတ်တချို့ပါတီသစ်ခွဲထောင်တာပါတီကနေနှုတ်ထွက်စာတင်ထားတာတွေရှိနေပေမဲ့လို့ ANP ပါတီဘက်ကတော့သူတို့ကိုနှုတ်ထွက်ခွင့်မပေးသေးပါဘူး။ဒါကြောင့်ရှင်းနှစ်2020ထဲမှာထွေထွေရွေးကောက်ပွဲကျင်းပမယ်ဆိုရင်ရခိုင်လွတ်တော်အမတ်တွေအနေနဲ့ဘယ်ပါတီကိုစားပြုမလဲဆိုတာကနေရှုပ်ရှုပ်ထွေထွေဖြစ်နေပါတယ်။ရခိုင်ပြည်နယ်တွင်အဓိကအင်အားကြီးပါတီ ANP ရဲ့အခြေအနေနဲ့ပတ်သက်လို့ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ANP ပါတီကိုရခိုင်ပြည်နယ်တွင်းကအဓိကပါတီကြီးနှစ်ခုနဲ့2016ခုနှစ်မှာဖွဲ့စည်းခဲ့ပြီး2015ရွေးကောက်ပွဲရလာရာရခိုင်ပြည်နယ်လွှတ်တော်မှာအများစုအနိုင်ရထားတဲ့ပါတီဖြစ်ပါတယ်။ဒါပေမဲ့ပါတီတွင်းမှာခေါင်းဆောင်ပိုင်းတွေအတွင်းမညီမျှတာအယူဆကွေးပြားမှုတွေရှိနေတာကြောင့်ပါတီစည်းရုံးရေးကတော်လေးယောနေနေတယ်လို့ပြောရမှာပါ။ပါတီကိုယ်စားပြုလွှတ်တော်မှတချို့နဲ့ပါတီဝင်တချို့ဟာပါတီတစ်ခွေးထူထောင်သူရှိတယ်လို့ပါတီကနေနှုတ်ထွက်ခွင့်တွေတောင်းခံထားတာလည်းရှိပါတယ်။ဒါပေမဲ့နှုတ်ထွက်စာတင်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေဟာ ANP ပါတီကနေဝင်ရောက်ရှင်ပြိုင်ကြတဲ့လွှတ်တော်ကိုယ်စားလှယ်တွေဖြစ်တာကြောင့်ကိုယ်စားလှယ်တက်တန်းကုံဆုံးမှတ်တာနှုတ်ထွက်ခွင့်ပြုမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီ ANP ပြောခွင့်ရဥခိုင်ပြည်စိုးကပြောပါတယ်
။ဆွေးနွေးကြတဲ့အခါမှာပါတီကြီးလာခိုင်တက်တဲ့ပါတီကိုယ်စားလှယ်အကုန်လုံးကရခိုင်မျိုးသားပါတီကိုကိုယ်စားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေပါတီကိုဝင်ရောက်ရှင်ပြိုင်တော့ပါတီကိုကိုစားပြုလို့ဝင်ရောက်ရှင်ပြိုင်လို့အနိုင်ရတဲ့လှုပ်တော်ကိုစားလေတဲ့အနေနဲ့ပါတီကတစုံတရာဟောနှုတ်ထွက်ခွင့်မပေးဘဲနဲ့နှုတ်ထွက်စာတင်လို့မရဘူး။နောက်တစ်ချက်ကလှုပ်တော်သက်တမ်းကုန်ကိုတိပါတီမှာတောင်းဝန်ထိုက်ဆောင်ရမယ်ဆိုတဲ့ဟာကိုဆုံးဖြတ်ခဲ့တယ်။ဒါလှုပ်တော်သက်တမ်းကုန်လို့ရှိရင်တော့သူတို့ဟာအလိုအလျောက်
ပါတီကိုစားတူလို့ဝယ်ရောက်ရှင်ပြင်ခဲ့တဲ့ဟာလို့လျှောက်ပြပြမှာဖြစ်တယ်လက်ရှိချိန်မှာလေရာကြီးကော်မတီဝင်ကိုလောက်တာနှုတ်ထွက်ခွင့်ပေးထားတာဖြစ်ပြီးလွတ်တော်ကိုယ်စားလှယ်ကိုတော့နှုတ်ထွက်ခွင့်မပေးသေးဘူးလို့ဥခိုင်ပြေဆိုကပြောပါတယ်တဖက်မှာပြည်ထောင်စုရွေးကောက်ပွဲဘက်ကလည်းပါတီကနှုတ်ထွက်စာတင်ထားတဲ့ရခိုင်လွတ်တော်အမတ်ချို့ကိုနှုတ်ထွက်တဲ့မူရင်းပါတီရဲ့စာမပါတာ ပေမဲ့2015ရွေးကောက်ပွဲနောက်ပိုင်းမှာတော့ပါတီခွဲထည့်မှုတွေပြန်ကြုံခဲ့ရပါတယ်ပါတီပေါင်းစပ်ရဲ့တဖွဲ့သူရေရှိတိုင်းမလုပ်ခဲ့ဘူးဆိုတဲ့ဆော့ဆူချက်နဲ့ရခိုင်ဒီမိုကရေစီဖွေးလျှော့ကိုပါတီပြန်မှတ်ပုံတင်ထားပါတယ် AMB ဥက္ကဋ္ဌဟောင်းဖြစ်တဲ့ဒေါက်တာအေမောင်ကလည်းရခိုင်ဥဆောင်ပါတီဖြစ်ခွဲထောင်ထားတာကိုလည်းပြည်ထောင်စုကော်မရှင်ကအတိအမှတ်ပြုလက်ခံထားပါတယ်ဒါပေမဲ့အဲ့ဒီခွဲထည့်ပါတီတွေမှာပါဝင်တဲ့လွှတ်တော်မှကို AMB ကနှုတ်ထွက်ခွင့်မပေးတာကြောင့်ပါတီကိုစားပြုရှုပ်ထွေးနေတယ်လို့ဒါဟာလာမယ့်ရွေးကောက်ပွဲအတွက်ပါရှုပ်ထွေးမှုတွေရှိလာနိုင်ပါတယ်အခုလိုနှုတ်ဆက်တာတင်ထားတဲ့ထက်မှာကြောက်ဖြူမျိုးနေကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လင်တယောက်လည်းပါဝင်ပါတယ်ရခိုင်မျိုးသားပါတီ AMB မှာပါတီမူဝါဒပိုင်းဆိုင်ရာတွေနဲ့မကိုက်ညီတာကြောင့်နှုတ်ထွက်စာတင်ထားသူတွေ၁၀ယောက်ရှိတယ်လို့သူကပြောပါတယ
်၁၀ယောက်လောက်တော့ရှိနေမယ်နေဗျာအကုန်လုံးကတော့တို့ထုမဲ့တော့ဒီအမျိုးနေကလွှတ်တော်ကိုယ်စားလှယ်ရင်းရင်းမြေကလွှတ်တော်ကိုယ်စားလှယ်တွေအဲ့ဒီကိုယ်စားလှယ်တွေလည်းနှုတ်ထွက်တင်ထားတဲ့အထက်မှာပါ Now ဒီစစ်တွေကဥကြုံစုံနောက်ဦးဝေစင်ရောဥအောင်ကောင်းချင်းဥခင်မော်လာကျွန်တော်ဦးကျော်လွင်ဒေါက်တာအေးမောင်အဲ့ဒီပုံကိုယ်တွေအကုန်လုံးကနှုတ်ထွက်ခွင့်တင်ထားတယ
်ဦးကျော်လင်ကတော့ဒေါက်တာအေးမောင်ထူထောင်တဲ့ရခိုင်ဥဆောင်ပါတီမှာဥက္ကဋ္ဌဖြစ်တာဝန်ယူထားတာပါအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကတော့ရခိုင်မျိုးသားဖွေးချုပ်နေတဲ့ရတ်တေပင်မယ်အကော်မရှင်ကတော့ AMB ကိုယ်စားလှယ်အဖြစ်ပဲအတိအမှတ်ပြုထားတုံးပါပြည်ထောင်စုကော်မရှင်နေတဲ့ဒါဟာလုတ်ပိုင်ခွင့်ကိုကျော်လွန်ပြီးကိုယ်စားလှယ်တွေရဲ့အခွင့်အရေးကိုရှုဖောက်နေတာလို့ရခိုင်လွှတ်တော်ကိုယ်စားလှယ်ရှုကမြင်ပါတယ်လက်ရှိရခိုင်ပြည်နယ်မှာစစ်ရေးပဏိပက္ခတွေအရှိန်မြင့်ပြီးတော်လှန်ရေးအကောင်းလာတာကြောင့်ပါတီနိုင်ငံရေးကိုပြည်သူတွေယုံကြည်မှုအားနည်းလာတယ်လို့လည်းကြောက်ဖြူမျိုးနဲ့ပြည်နယ်လွှတ်တော်အမဦးကျော်လင်ကပြောပါတယ်
တော်လှန်ရေးအကြီးလာတဲ့အခါကျတော့နိုင်ငံပါတီနိုင်ငံရေးဆိုတာကဒီချိန်မှာမျိုးပါမဆိုနောက်ကိုတော်လိုင်းရဲ့အောက်ကိုရောက်တမှာပဲပါတီနိုင်ငံရေးကအဲ့ဒီလိုဖြစ်နေပြီအဲ့ဒီမှာဆိုတာကဒေါက်တာအေးမွန်တို့လူခေါင်းဆောင်တွေကိုဖမ်းပြီးထောင်ချထားလိုက်တော့နောက်ထပ်ဒေါက်တာအေးမွန်တို့လူတွေမပေါ်တော့ဘူးမပေါ်လာတဲ့အခါကျတော့ဒီရခိုင်လူမျိုးတွေအားလုံးကလေအားကိုရမဲ့တယ်လို့ဖြစ်နေပြီလက်ချက်မှာကပါတီနိုင်ငံရဲ့အခြေအနေကဒီသူကမယုံကြည်ရတဲ့အဆင့်မျိုးကိုရောက်သွားပြီလို့ပဲကျွန်တော်မြင်က
လာမယ့်2020ရွေးကောက်ပွဲမှာအာဏာရ NLD ပါတီအနေနဲ့အနိုင်ရဖို့ခက်တယ်လို့မှန်းဆထားကြတဲ့ပြည်နယ်တွေထဲမှာရခိုင်ပြည်နယ်လည်းပါဝင်ပါတယ်။လက်ရှိရခိုင်ပြည်နယ်လွှတ်တော်ဟာ AMB ပါတီကိုစားဘူးအမတ်တွေအများဆုံးဖြစ်ပါတယ်။ဒါပေမဲ့လည်းအခုလို AMB ပါတီတွင်းအခြေအနေတွေနဲ့ရခိုင်ပါတီခွဲတွေထွက်ပေါ်လာတာဟာရွေးကောက်ပွဲပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့တွက်ဆမှုတွေလည်းရှိနေပါတယ
်။ကိုသက်နိုင်ပြောပြသွားတာပါရှင်။အခုလွှတ်တော်အမတ်ဦးဝေတင်အဖမ်းခံရတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါ။NLD အမျိုးသားလွှတ်တော်အမတ်ဦးဝေတင်းကိုရခိုင်လက်နက်ကိုင်ဖွဲ့ AA ကဖမ်းဆီးထားတာမနေ့ကဒီဇင်ဘာလ3ရက်မှာတလပြည့်ခဲ့ပါပြီ။အခုလိုတလပြည့်တဲ့နေ့မှာပဲဦးဝေတင်းအပါအဝင် AA အဖွဲ့ကဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့ချင်းလူအခွင့်ရေးအဖွဲ့ကထုတ်ပြန်ကြေညာခဲ့ပါတယ်။အေအဖွဲ့ကတော့ဥဝေတင်းဟာကြက်ကြက်မှမှရှိနေပြီးသူတို့အတွက်လုံခြေဝင်ရေးစိတ်ချရတဲ့အနေအထားရောက်တဲ့အထိသူ့ကိုထိန်းထားမယ်လို့ဆိုပါတယ်ဒီကြောင့်ပြည်စုံကို VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ချင်းပြည်နယ်ပလဝါမြို့နယ်က NLD အမျိုးသားလွှတ်တော်အမတ်ဥဝေတင်းကိုပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့မှာအေအေအဖွဲ့ကဖမ်းဆီးလိုက်တာပါအဲ့ဒီလိုဥဝေတင်ဖန်ဆီးခံရပြီးတဲ့နောက်မှာလူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေကသူ့အမြန်ဆုံးပြန်လည်လွတ်မြောက်ဖို့အတွက်အသီးသီးတောင်းဆိုလာကြပါတယ်။ဒါပေမဲ့တလားပြည့်တဲ့အချိန်ထိတော့ဥဝေတင်ပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူး။ချင်းလူအခွင့်အရေးအဖွဲ့ကတော့ဥဝေတင်ဖန်ဆီးခံရတာတလားပြည့်တဲ့နေ့မှာပဲ Free ဝေတင် Campaign ကိုစတင်လိုက်ပါတယ်။အဲ့ဒီလိုစတင်လိုက်တာဟာ social media ကနေတဆင့်ဥဝေတင်လွမြောက်ရေးနဲ့ပတ်သက်ပြီး AA အဖွဲ့ကိုဖိအားပေးနိုင်ဖို့နဲ့ပြည်တွင်းပြည်ပကအကူအညီကိုရနိုင်ဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်တာလို့ဆိုပါတယ်။ဥဝေတင်းကသူကိုစားပြုတဲ့မဲဆန္ဒနယ်မြေအတွင်းလူမျိုးစုတွေအချင်းချင်းကြားသွေးကွဲစေတဲ့လုပ်ရက်တွေလှုပ်ဆောင်နေတာအပြင် AA ရက်တီချက်ကိုပါထိပါစေတဲ့လုပ်ရက်တွေကြောင့်ဖန်ဆီးစစ်ဆေးမှုတွေလုပ်နေတာလို့ AA ကအစောပိုင်းမှာထုတ်ပြန်ထားပါတယ်။အခုလိုဥဝေတင်းအပေါ်ဆွဆွဲမယ်ဆိုရင်တသက်အထောက်အထားပြနိုင်မှာ AA အနေနဲ့ဂုံတိတ်ခါရှိတဲ့အဖွဲ့ဖြစ်မယ်လို့ချင်းလူခွင့်ရေးအဖွဲ့ကဌာနတိုင်းရင်းသားများဖွံ့ဖြိုးရေးအစီအစဉ် Program Director မိုက်သိန်းယူမွန်ကပြောပါတယ်
။ဒီတာမန်အရက်သားဖြစ်သူတယောက်မဟုတ်
ူဒီလွတ်တော်အမတ်တယောက်ဖြစ်တယ်သူကိုကိုစားပြုပေးဖို့ရွေးချယ်ထားတဲ့လဲဆန္ဒပြည်သူနေထိုင်တဲ့နေရာမှာတိုက်ပွဲတွေဖြစ်နေတာဖြစ်တယ်ဆိုတော့သူဒီလုံချုံရဲ့အရာဒေသကလူထုကတောင်းဆိုလာတဲ့အပေါ်မှာ action ယူရတာမျိုးရှိကောင်းရှိနိုင်တယ်အမေကကျမတို့ကဒီမှာပြောလို့မရအောင်ဆိုတော့ဒီအေဒီလည်းတဲ့အကေဒီပုံမှန်ခြင်းကိုဒီအချက်ဒီပေါ်မှာအချက်နဲ့ဆွဆွဲတယ်ဆိုလို့ရှိရင်ဒီတက်တီစာရကအထောက်ထားပြေးသွားမယ်သူပြောရမယ်ဒါမှခုံပိတ်ခါရှိမယ
်ဖန်ဆီးခံထားရတဲ့ဥဝေတင်းအနေနဲ့ကျမ်းမာရေးကောင်းမွန်ပြီးသူ့ကိုစစ်ဆေးပြီးပြင်မယ်လုံခြုံရေးအခြေအနေစိတ်ချရတဲ့အနေအထားရောက်တဲ့အထိသူ့ကိုဆက်လက်ထိန်းသိမ်းထားဖို့ရှိတယ်လို့အေအေးပြောခွင့်ရခိုင်တုခါကပြောပါတယ
်သူနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှတက်တဲ့အထောက်အထားတွေအခိုင်အမာရှိတယ်အဲဘလဝါဒေသမှာရှိနေတဲ့ဒီသခိုင်တွေရဲ့လုံခြုံရေးကျွန်တော်တို့တပ်ဖွဲ့တွေရဲ့တွမ်းလာလှုပ်ရှားတဲ့အချိန်မှာလုံခြုံရေးအဲ့ဒီဥစ္စာတွေကိုချင်းချောင်းမှုတွေရှိတယ်အဲ့ဒါကြောင့်မို့လို့လို့လို့စီသူ့ကိုလှုပ်ပေးလို့မရသေးဘူးဒီလုံခြုံစိတ်ချရတဲ့အနေအထားတစ်ခုရောက်တဲ့အထိတော့ကျွန်တော်တို့သူ့ကိုဆက်လက်ပြီးတော့ထိန်းသိမ်းထားဖို့ရှိတယ်
ဥဝေတင်ဖန်ဆီးခံထားရတဲ့အချိန်ကစပြီးအဆက်အသွယ်ပြတ်နေတာကြောင့်မိသားစုနဲ့ဖုံပြောခွင့်ပေးဖို့ကိုဇနီးဖြစ်သူဒေါခင်ဤစင်ကတောင်းဆိုထားပါတယ
်ဥဝေတင်ကိုအမြန်ဆုံးဆက်ပေးပါအဲ့ဒါပဲတောင်းဆိုချင်ပါတယ်တကယ်ဒီကြားထဲမှာအချင်းတပေးဖို့ပဖြစ်သေးဘူးဆိုရင်လည်းဒီမှာရှိတယ်နေကောင်းကျမ်းမအဲ့လိုမျိုးတော့ကျွန်တော်တို့ဖုံနေပြီးဖြစ်ဆက်တရားလုပ်ပေးပါတော့တောင်းဆိုချင်တာပါ
မြန်မာအပါအဝင်နိုင်ငံပေါင်း12နိုင်ငံကလူ့အခွင့်အရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ပေါင်း22ဖွဲ့ကလည်းဥဝေတင်ကိုပြန်လှုပ်ပေးရေးအတွက်ပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကတောင်းဆိုထားပါတယ်။အပြစ်မဲ့ပြည်သူတွေအပေါ်ဘယ်လက်နက်ကင်အဖွဲ့ကမှလူ့အခွင့်အရေးချိုးဖောက်တာမကျူးလွန်ဖို့မိုင်သိမ်းယူမွန်ကအခုလိုပြောပါတယ
်။အင်းဆုံးချက်ချင်းလှုပ်ပြီးမှသာလျှင်အားလုံးလည်းအပြန်အလှန်မျက်နှာမဖက်ချတဲ့အချိန်ကျွန်တော်တို့အားလုံးမျှော်မှန်းနေကြတဲ့ရင်းချင်းနဲ့ပုံတော်မျိုးဆက်သွားမယ်ပေါ့နော်။ပြီးတော့အပြစ်မဲ့ပြည်သူတွေကိုတာဂက်ထားပြီးတော့လုပ်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုဘယ်လက်နက်ကင်ချက်ဖွဲ့ပါမှကျွန်တော်ဒီမပြုတ်ပဲနဲ့အများဆုံးဆုံးတက်ပြီပါလို့ပဲတောင်းဆိုချင်ပါတယ
်။ဥဝေတင်းကိုအခုလိုဖမ်းဆီးထားတာဟာအပြစ်ရှိတဲ့သူကိုထိန်းသိမ်းထားတာဖြစ်ပြီးဒီဘော်ကိုတစ်ဖက်သက်ဖိအားပေးလာတာမျိုးလက်ခံမှာမဟုတ်ဘူးလို့ခိုင်တုခါကတုံ့ပြန်ပါတယ်
။တကယ်လို့လွှတ်ပေးပါလို့တောင်းဆိုလို့ရှိရင်အထက်ကကျွန်တော်ပြောခဲ့တဲ့အချက်တွေကိုနော်အဲ့ဒီအဖွဲ့အစည်းတွေကဥဝေတင်းနောက်ထပ်မကျူးလွန်တော့ပါဘူး။ကျူးလွန်လို့ရှိရင်ကျွန်တော်တို့ဘက်ကတာဝန်ယူပါတယ်ဆိုပြီးတော့ဘယ်အဖွဲ့အစည်းကတာဝန်ခံမလဲ။အဲ့ဒီလိုတာဝန်ခံမဲ့အဖွဲ့အစည်းရှိလို့ရှိရင်တော့ကျွန်တော်တို့နဲ့လာညှိဖို့ကြနော်
။အနန္တိမျိုးသားလွှတ်တော်အမတ်ဥဝေတင်းအပါအဝင်အေအေဘက်ကဖမ်းဆီးထားသူတွေကိုအမြန်ဆုံးပြန်လွှတ်ပေးရေးအရေးကြီးအဆိုကိုပြည်ထောင်စုလွှတ်တော်မှအတည်ပြုထားပါတယ်။ချင်းပြည်နယ်မှာတပ်မတော်နဲ့အေအေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရသူ 4,000 နဲ့ 6,000 ကျားရှိနေပြီးတိုက်ပွဲထံကိုအများဆုံးခံနေရတာကအပြစ်မဲ့ပြည်သူတွေဖြစ်တာကြောင့်ဒါတွေကိုအမြန်ဆုံးရပ်တန့်ပေးဖို့အတွက်လူ့အခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်
။ဆွစုပြပြခဲ့တာပါရှင်။အခုအပြစ်ရဆွေးနွေးပွဲအလားအလာဘက်ကိုအလှည့်ပေးပါရစေ။JICM ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရိုက်ဆွဲရေးသဘောတူညီချက်ပူရဲအကောင့်ထဲပေါ်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပမဲ့ရက်ကို NCA ကအပြစ်ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကင်အဖွဲ့10ဖွဲ့ကဆုံးဖြတ်လိုက်တာကြောင့်အစိုးရနဲ့တရားဝင်ညီချရေးဆွေးနွေးပွဲတွေပြန်ဆနိုင်မယ့်အလားအလာရှိနေပါတယ်။ JICM အစည်းအဝေးကျင်းပမဲ့ရက်ကိုထိုင်းနိုင်ငံမှာကျင်းပတဲ့တိုင်းသားလက်နက်ကင်တွေရဲ့ထိပ်သီးအစည်းအဝေးကဆုံးဖြတ်လိုက်တာဖြစ်ပြီးအစိုးရကိုယ်စားလှယ်တွေနဲ့ဆက်ပြီးတော့ညှိနှိုင်းသွားမှာပါ။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST အစည်းအဝေးကိုဒီလ2ရက်နေ့ကနေ4ရက်နေ့အထိကျင်းပခဲ့ပြီး JICM ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်ပူးတွဲအကောင့်ထဲပေါ်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပမဲ့ရက်ကိုဆွေးနွေးသတ်မှတ်ခဲ့တာပါ။ဒီလိုသတ်မှတ်လိုက်တာနဲ့ပတ်သက်ပြီး PPST ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကအစည်းအဝေးပြီးမှအခုလိုပြောပါတယ်
အာကျွန်တော်2020ဇန်နဝါရီလဒီပရမပတ်လောက်မှာကျွန်တော်တို့ဝစီရတယ်။အာကျွန်တော်တို့ဝစီရကိုပြန်ပြောပြရအောင်ပါနော်။ဒါအကြောင်းကြားရမယ်လေကျွန်တော်လောက်ချင်တဲ့နေ့ပေါ့
။တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ PPST စီဝေးမှာနိုင်ငံတကာတရားရုံး ICJ ကိုတွားရောက်တရားရင်ဆိုင်မဲ့အရေးကိုလည်းဆွေးနွေးခဲ့ကြောင်းနိုင်အောင်မင်းကဆက်ပြောပါတယ
်။ ICJ ကိစ္စနဲ့ပတ်သက်ပြီးတော့အခုအာနိုင်ငံတကာတာဝန်ယူပြီးတွားပြစ်ရှင်းတဲ့ကိုကျွန်တော်တို့အနေနဲ့ဒါပါကောင်းတယ်ဒီကိစ္စဆီချင်းပြည့်တယ်ပေါ့နော်ကောင်းတယ်ကျွန်တော်တို့အခုရှာနေတဲ့ကတရားမျှတမှုဒါလည်းဆက်လို့ရမယ့်ကိစ္စဖြစ်တယ်ဒါမှကျောတိုင်းပြည်ရဲ့အာနိုင်ငံကအတိုင်းပိုင်းမှာပို့ပြီးတော့ဂုံတက်စီတာပေါ့နော်ဒီလိုကိစ္စထဲမှာဒါဆက်သွားပြည့်ရှိရှိရမယ်ဆိုတော့ဒါမှလည်းအချိန်ကြီးကောင်းလာမယ်ပေါ့နော်
စီအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာရခိုင်မွန်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပွားနေတဲ့စီအေးပရိပခတွေကိုအ мян ဆုံးရက်ဆိုင်ပြီးဆွေးနွေးအပြေရှာဖို့ကိုလည်းတိုက်တွန်းထားပါတယ် PPST က JICM စီဝေးကျင်းပမဲ့ရက်တပ်မတားနဲ့ပတ်သက်လို့အစိုးရငင်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကအခုလိုတုံ့တက်ပြောဆိုပါတယ်
ဒီမှာလားဆက်ရှိဆက်ကုန်းနဲ့ဝင်ရလာတော့တုံးတယ်လို့ဆိုပြီးကြတာရှိတယ်။ညီလာခံအောင်လည်းမလာနေစပါတယ်မတူဆိုပြီးကြတာရှိတယ်။အဲ့တော့သူတို့ကြည့်အခုဒီပြည့်စီမံဆွေးနွေးရလို့နားလဲရတယ်။အဲ့တော့အစ်သူတို့ကတော့ကျွန်တော်တို့ငါကတော့ရပြီလာတော့ကျန်ရည်လားပထမပတ်လောက်မှာကျင်းပနိုင်ဖို့သူတို့လည်းအခုတုံးတယ်ကြတယ်လို့နားလဲရတယ်။ဂျီအန်စီကတော့
GICMCUA မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ 27 ရာစုပင်လုံးကျင်းပမဲ့နေ့ရက်နဲ့ဆွေးနွေးမဲ့ခေါင်းစဉ်စတာတွေကိုအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုတင်ညှိနှိုင်းကြမှာဖြစ်ပါတယ်။ဒီအစည်းအဝေးကျင်းပနိုင်မှုပုံမူတည်ပြီး 27 ရာစုပင်လုံးကိုကျင်းပမှာဖြစ်ပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံ 27 ရာစုပင်လုံးကို 2018 ခုနှစ်ဇူလိုင်လကနောက်ဆုံးကြိမ်ကျင်းပခဲ့တာဖြစ်ပါတယ်။ NCA ကတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်အရပြည်တော်စုငြိမ်းချမ်းရေးညီလာခံကိုတနှစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူညီခဲ့ပေမဲ့ပြည်တော်စုကခွင့်မထွက်ရေးနဲ့တက်တွေပြန်လည်ပေါင်းစည်းရေးစတဲ့အချက်တွေမှာညှိနှိုင်းမရတဲ့နောက်ညီလာခံကျင်းပရေးဟာတနှစ်ကျော်ကြာရပ်ဆိုင်ခဲ့တာဖြစ်ပါတယ်။
တနင်္ဂနွေနေ့အပြည့်ရရေးညှိနှိုင်းဆွေးနွေးပွဲအလားအလာကိုကိုမိုးစောဆောင်စန်းတင်ပြခဲ့တာပါရှင်။အခုထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးဖွံ့ဖြိုးလာတဲ့အကြောင်းပြောပြပေးပါဦးမယ်။ ထိုင်းမြန်မာနယ်စပ်မြဝတီမဲဆောက်ချစ်ကြည်ရေတရာအမှတ်2ဖွင့်ပြီးခဲ့တဲ့နောက်တလအတွင်းမှာထိုင်းနိုင်ငံရဲ့စီးပွားရေးမြင့်တက်လာတဲ့အကြောင်းနဲ့လေယာထုတ်ကုန်အိမ်ဆောက်ပစ္စည်းတွေလည်းမြန်မာနိုင်ငံကနေတဆင့်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံရဲ့တောင်ပိုင်းအထိတင်ပို့နိုင်တာကြောင့်ထိုင်းနိုင်ငံအတွက်ဘက်တန်ပေါင်းများစွာအကျိုးအမြတ်ရခဲ့တဲ့အကြောင်းထိုင်းလေယ
satin pungere, meso miauri, chichi ye drahmane punai dajao, tainanga ye tokum bisidi, pomo yanchananga be, tainanga due, the la duin, tain bang with tamo miazo, a jumia yashigeja, tain leya net, saito ye dudia winji, tamanan prong paga, drain out the group yosugebare. Let a Maria took on your city, a year three near Marble to a low sound nibare. D. A man nick, the rap and media nama. Tine took on the rega. Sight you in it, lay out on your city. A south your city, young yara ha, bovido do de lare. Bogon swing on your city, lay a simple chomwe lare. A yellow a jadi yat dambi. Sawyer and Mahoto Raja. Bovido a simple doare. Yamabi go peppy. India, Bangladesh net. The yoke down wine tea. Go be a city ponida, a simple chomwe doare. Gondoye Lanyangi Punare, so be Time Bagane, Josu Dwaraba. A two the pit, Tainang and Ma, Leyane Tokum Pisidigo, Amyazo, Yangchani Yadalu, Insolo Ye Pisidile, Amyabia, Yangchani Yadalu led to Gasuvare, Erilo Dote Lare Due, Mesama, a Gaucon Tana Guerri, Tapumbo Dule, Batan Tonya at Gonja can be a Saudi Solo Navy Pite Lule, Leyane Saibuye doing Giga, Josu Dwarare. Dear Pine Dreamma, Tain Soya Ye. Leyane side joy do in Gina Pueha, Mesam Yugo Yoshi Labi, Mesam Yubine, Neza Conde Gide, Taki Nega, let the marine at Trisom be a seaway low dogevare, Mesam Yu Chichi, Manet Rabule, Layau be, Chishu Sesimuri low dogevare, Tain Toko Nego, a year dream me there, Piscide Tilabo Dre, Josa Nidalu, Ashama, Tainko Piscide, Bobido Zego Wella, Josa Nidre, Jangule, Josu Dabare.
မအေးအေးမှာပြပြသွားတာပါရှင်တော်ရရှင်များရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူခွင့်ရေးနေ့ဖြစ်တယ်လို့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ်ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ်နေ့လည်းဖြစ်ပါတယ်လူခွင့်ရေးချိုးဖောက်မှုအတွက်နိုင်ငံတကာကဆွဆွဲချက်တွေအတွက်နိုင်ငံတကာမှာဖြစ်ရှင်းရမယ်အဆင့်အထိရောက်ခဲ့ရတာပါကြောင့်များပါလဲနိုင်ငံတ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ4ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့မြန်မာအရေးသုံးသပ်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးဖို့ရှိပြီးလူမှုကျန်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
နောက်တစ်ခုကရေရိုးခန္ဓာတာမဟုတ်ဘဲ6တောက်တွေပါနာလာကျင်လာတယ်ထုံလာကြိုက်လာတယ်အောက်ပိုင်းတွေလေးလာတယ်ဆိုတာအာယုံကြောတွေကိုခါယုတ်ကခါယုတ်ပဲမနေဘူးသူထဲမှာအာယုံကြောတွေရှိတာပေါ့အောက်ပိုင်းတော့တော
င်ခါနာဝေဒနာကြောင့်အယုအထုကုတမားတော်တွေရဲ့ရှင်လင်းပြပြချက်နဲ့အတူနားဆင်ကြရမှာပါရှင်နောက်ပိုင်းမှာအာကစားသတင်းလွှာတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်ICJ နိုင်ငံတကာတရားရုံးမှာကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဖို့လျှောက်ထားချက်ရဲ့သဘောတဘာဝကဘာလဲမြန်မာနိုင်ငံရင်ဆိုင်ရမယ့်ပြဿနာအတိုင်းအဆဘလောက်ရှိသလဲဆိုတာတွေကိုအခုတစ်ပတ်မြန်မာအရေးသုံးသပ်ချက်မှာနိုင်ငံတကာတက္ကသိုလ်အတော်များများမှနိုင်ငံတကာဥပဒေအပါအဝင်ဥပဒေဘာသာရပ်တွေကိုပို့ချဘူးခဲ့တဲ့ပါမောက်ခဒေါက်တာမြင့်စံနဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ပထမဆုံးဂျီနိုဆိုက်ဆိုတဲ့စကားရပ်ရဲ့ဥပဒေရှူထောင်ကအတိတ်ပဲဖွင့်ဆိုချက်ကိုဒေါက်တာမြင့်စံကအခုလိုရှင်းပြပါတယ
်နံပါတ်၁ကရည်ရွယ်ချက်နဲ့ intent ရည်ရွယ်ချက်နဲ့အစုအဖွဲ့၄ဖွဲ့ရှိတယ်တစ်ကနိုင်ငံသားအစုအဖွဲ့ national နှစ်ကလူမျိုးအစုအဖွဲ့ race သုံးကလူမျိုးစုအစုအဖွဲ့ ethnical or ethnic လေးကဘာသာရေးအစုအဖွဲ့အဲ့ဒီအစုအဖွဲ့၄မျိုးကိုတစိတ်တဒေသတကောလောလကောင်အပြေဝါအော်တော်လကောင်ပျောက်ကွယ်သွားအောင်ဆောင်ရွက်မှုများဆိုပြီးဆောင်ရွက်မှုများကအရှိကြီးပဲကျွန်တော်တူတူဆိုလို့အစုအဖွဲ့ဝင်များကိုသတ်ဖြတ်မှုစုဖွဲ့ဝင်များအတွင်းမွေးဖွားမှုမရအောင်လှုပ်ဆောင်မှုအစုဖွဲ့ဝင်များကိုပြင်းစွာသောရုပ်ဒုက္ခစိတ်ဒုက္ခများကိုဖြစ်စေမှုအစုဖွဲ့ဝင်ပြည်မှကလေးများကိုတခြားဖွဲ့သို့ပြောင်းရွှေ့မှုစတဲ့ဟာတွေကိုစတဲ့လုပ်ငန်းတွေကိုရည်ရွယ်ချက်နဲ့လုပ်ခဲ့ရင်ဂျီနိုဆိုက်နေတယ်လို့ကျွန်တော်ဆရာလည်းတိတ်အရှိကြီးမပြောပါနဲ့ဆိုတော့ကျွန်တော်အချင်းချုပ်ဘာသာပြပါတယ
်ဟုတ်ကဲ့ဆရာအဲ့မှာရည်ရွယ်ချက်ဖြင့်ဆိုတာ intent အဲ့ဒီရည်ရွယ်ချက်ကိုဘယ်လိုစက်စစ်ပြရမလဲစက်စစ်ထူရမလဲတကယ်တော့ဒီဟာကိုစက်စစ်ထူဖို့ burden of proof ကတော့ဆွဲတဲ့လူဘက်ကအရင်ပြရမှာပါဟုတ်တယ်မလား
အဲ intent ရည်ရွယ်ချက်ကိုစက်စစ်ပြဖို့ခက်တယ်ဆိုတာပြောပါတယ်အခုကဆွဲတဲ့လူကဂမ်ဘီယာနိုင်ငံအစိုးရပါအဲ့တော့ဂမ်ဘီယာနိုင်ငံအစိုးရကစက်စစ်ပြဖို့ဆိုတာကတော့ဒီရာဇဝတ်မှုတစ်ခုမှာ beyond reasonable doubt တန်တရားရှိရာနေပြီးတော့တော်တော်လေးကိုကင်းရှင်းရမယ်ဆိုတော့စံတော့မဟုတ်တော့ဘူးထင်တယ်သူဂန်ဒီယာရဲ့46မျက်နှာရေးထားတဲ့စာရက်မှာလည်းအဲ့ဒါကိုပြောပါတယ်အခုသူဆွဲတာကမြန်မာနိုင်ငံမှာ genocide ဖြစ်မှုတွေမြန်မာအစိုးရဟာတာဝန်ရှိတယ်လို့ဆွဲတာမဟုတ်ပါဘူးသူဆွဲတာကဒါကျွန်တော်ခုခံပြောနေတာမဟုတ်ဘူးเนาะတကယ်နေအောက်ကရေးဦးမယ်ကျွန်တော်ကသူပြောတာကိုကျွန်တော်ပြန်ပြပြနေတာဂန်ဒီယာပြောတာကဆွဲတာကဂျီနိုဆိုက်ဖြစ်နိုင်ကြီးရဲ့အတိုင်းအတာတွေရှိတယ်ဂျီနိုဆိုက်လို့ယူဆပေါ်ရဖြစ်တဲ့သာရကတွေသူ10မျက်နှာလောက်သူရေးထားပါတယ်အဲရေးရှိတဲ့အတွက်ကြောင့်မလို့ဒါတွေကိုလောလောလတ်လတ်အားဖြင့်ရပ်ပေးဖို့ရှောင်းတခင်အမိန်ကို provisional measure လတ်တော့လာတလို့ဆောင်ရွက်ချက်များကို ICJ နဲ့ထုတ်ပေးပါလို့လျှောက်ထဲတာပါအဲ့တော့မှန်ပါတယ် intent ဆိုတဲ့ element ကို intent ဆိုတဲ့ဟာတော့ဒီတစ်ဆင့်ဒီလာတလို့ဆောင်ရွက်ချက်များကို ICJ ကတ တရားသူကြီး16ဦးထိုင်ပါလိမ့်မယ်။16ဦးထိုင်တဲ့အခါမှာ9ဦးကလုံးဆောင်မလုပ်ဘူးဆိုတော့ဒီမှာလည်းကိစ္စပြီးသွားပြီ။တကယ်လို့လုံး provisional measures ကိုထုတ်ပေးမယ်ဆိုရင်တော့အဲ့ဒီနောက်ပိုင်းမှာမှ merit stage ဆိုတော့မြန်မာနိုင်ငံမှာ genocide တဲ့ PP ဆိုင်ရာဥပဒေအရတာဝန်ရှိမှုမရှိမှုဆိုတာကိုဆုံးဖြတ်ဒီပေါ်နှစ်နဲ့ချီပြီးရှားပါကြားပါမယ်ခင်ဗျဟု
တ်ကဲ့
အဲ့တော့အဲ့ဒါမစင်ကိုကျွန်တော်ကြိုးစားပြီးအချင်းချင်းဖြေထားပါလိုက
်ဟုတ်ကဲ့အဲ့ဒီတော့ကျွန်တော်ဒီမှာမြင်တဲ့အဲ့ဒီ provisional measures ထုတ်ပေးပါလို့ဆိုရင် provisional measures ထုတ်ရအောင်တကယ်လောလောဆယ်မှာလက်ရှိဖြစ်ပျက်နေတဲ့အခြေအနေ prima facie လို့ခေါ်မလားအဲ့လိုအခြေအနေရှိရစရာကသူတို့ထောက်ပြဖို့မလိုဘူးလားအဲ့တော့ဆွဲရဲဘက်က
လို့ထောက်ပြဖို့လိုပါတယ်သူတို့ကတော့58မျက်နှာစာနဲ့အဲ့ဒါကိုကျွန်တော်ဖတ်တာကိုပဲနှစ်နာရီကြောကြာပါလေကျွန်တော်ပေးသေးချာချာဆိုတော့ဝက်ချာအင်္ဂလိပ်လိုရေးထားတာဝက်ချာတဲ့ကြောင်းမချာအောက်ခြေမဆုများလဲကျွန်တော်ဖတ်ပါဟုတ
်ကဲ့ဆရာအတင်းယုံမီရ
ော primary facie case ရှိတယ်လို့ပြောမှာပေါ့လေအဲ့ဒါမြန်မာဘက်က primary facie case မရှိဘူးလို့တော့လို့ပြန်ပြောဖို့တာဝန်ရှိတယ်နောက်ပြီးတော့လုံးဆရာတွေကိုထုတ်ပေးကြရမလို့ကျွန်တော်ကျမတို့မြန်မာနိုင်ငံအနေနဲ့နိုင်ငံသားများပါဝင်တဲ့ဒီဒီ mission လေးအဖွဲ့လေးဖွဲ့ပြီးတော့သူတို့ကရတတတတွင်းဒါမှမဟုတ်တလားနလားသုံးလားအတွင်းသူတို့စီရင်ခံစာတွေထုတ်တော်မှာပါဆိုပြီးတော့သူတို့ပြောခြင်းပြောပါလိမ့်မယ်ပြောမယ်လို့ပြောတာမဟုတ်ကျွန်တော်အတွင်းသိလည်းမဟုတ်အပြင်သိလည်းမဟုတ်ကျွန်တော်အချင်းပြောတာပါဟုတ်ကဲ့အဲ့တော့သူတို့အဲ့ဒီတက်တည်ပြမှုအပြနိုင်မှုမှာမူတည်ပြီးဟိုဘက်ဒီဘက်အပြန်လာလျှောက်လဲကြမှာပါခင်ဗ
ျဟုတ်ကဲ့ကျွန်တော်နောက်တစ်ခုဆက်မိချင်တာကတော့အမှုတစ်ခုနိုင်ဖို့ဆိုတာဟာရှင်းနေရှေ့ကကောင်းပေါ်မှာလည်းပဲမူတည်ရယ်ရှင်းနေရဲ့လျှောက်လည်းချက်ဘလောက်ကောင်းလို့ပဲရှင်းနေလုံရင်ဖြစ်နိုင်တယ်ဆိုပြီးတော့ဒါပြည်တွင်းတရားရုံးတွေမှာတော့မကြခဏပြောကြပါတယ်အပြည်ပြည်ဆိုင်ရာတရားရုံးမှာတော့ဒီလိုသဘောမျိုးရှိနိုင်သလားဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်ဆက်မိကျင်ပါတယ်ဆိုတော့မြန်မာနိုင်ငံအတွက်ခုနပြောတဲ့ကိစ္စမှာရှင်းနေကောင်းမှာပြီးတော့ဒီလိုလျှောက်လည်းချက်တွေမှာအနိုင်ရပြီးတော့ဒီမှုဟာပြတ်သွားနိုင်သလားသူတို့မဟုတ်ဆက်ပြီးတော့ဆွဲချက်တင်ခန္ဓာရနိုင်ပွဲရှိလားဆရာရဲ့သဘောထားကိုအချင်းချင်းလေးနည်းနည်းသုံးသပ်ပြပါဦးဒီမှာ
ဟုတ်ကဲ့ဆွဲပြတင်နေဆိုတဲ့စကားကိုကျွန်တော်သိမသုံးညင်ပါဘာပြုတ်လို့လုံးဆိုတော့အခုဟာရာဇဝတ်တရားရုံးမဟုတ်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံတာဝန်ရှိမှုမရှိမှုနဲ့ပတ်သက်ပြီးရှောက်ထားချက်အဲ့လိုပဲကျွန်တော်အနည်းဆက်ဆုံးပါတယ
်ပြော
ပြန်ညင်ပါလေခင်ဗျဂန္ဒီယာနိုင်ငံရဲ့ရှောက်ထားချက်ကိုအောင်မြင်မလားမအောင်မြင်ဘူးလားဆိုတော့ကျွန်တော်ဒါကရှောင်ဖြေတာမဟုတ်ဘူးကျွန်တော်မသိဘူးဘယ်လိုအခုပြောနေတဲ့အချိန်မှာအဲ့တော့ဘာကျွန်တော်မခံမနိုင်ဘူးမခံမကျင်ဘူးအဲ့တော့ဒီတရားသူကြီးကိုဦးက provisional measure ပြီးဖို့ prima facie ကနဦးကျော်သန္တာသုံးတော့ပါလေဒီပါမအားဖြင့်ကြည်လင်ကိုပိုထင်ရှားနေတယ်ဒါမှမဟုတ်ပြည်သားတယ်ဆိုရင်တော့ဒါ provisional measure ကိုထုတ်မှာပဲအဲ့ထုတ်မှာပဲလေအဲ့တော့အဲ့ဒါကတော့ရှင်းနေကောင်းတယ်မကောင်းဘူးဆိုတာကတော့ရှင်းနေကောင်းဒီမကောင်းဒီတဲ့ဒီတရားသူကြီးတွေကဘယ်လိုသဘောထားမလဲမှန်ကန်စွာတုံ့တက်မလဲဆိုတာပေါ်မှာလည်းမူတည်ပါတယ်ရှင်းနေကောင်းတိုင်းလဲနိုင်တယ်လို့မပြောနိုင်ပါဘူးရှင်းနေသိညံ့နေဆိုရင်တော့ဒါရမို့ပုံမလဲလင်းပြောရင်ဂန္ဒီယာရောမြန်မာရောတို့ပြည်တွင်းရှင်းနေဒီဟိုအဓိကမငားပဲနဲ့ဂန္ဒီယာဆိုရင်တို့ကိုယ်တိုင်ဝန်ခံထားပါတယ်ဘလောက်ပေးတယ်မသိဘူးဒေါ်လာပန်းနဲ့ချီပြီး fully hook ဆိုခေါ်တယ်လော်ဖာမငားလားပြတော့တို့အစီအရှင်းနေချုပ်ကိုယ်တိုင်ကဟိုရှင်းနေချုပ်ခေါ်လာတရားရေးဝန်ကြီးခေါ်လာနှစ်ခုလုံးခေါ်လာတော့မသိဘူးဥဆောင်ပါလားအဲ့တော့ရှင်းနေကောင်းခြင်းမကောင်းခြင်းဒီတစိတ်တေတာအားဖြင့်ပါသက်ဆိုင်တယ်ဘယ်လိုကျွန်တော်ထင်ပါတယ်လို
့ဒ
ီဘူးရအားဖြင့်ကျွန်တော်ဖြေပြရတယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမိကျင်တာမြန်မာနိုင်ငံအတွက်ငားရမ်းတဲ့ရှင်းနေဆိုပြီးတော့ Professor William Chavez ကိုလူတွေကပြောကြပါတယ်သူ့ကိုကျွန်တော် view ကဆက်သွဲမင်းမြန်တဲ့အခါမှာသူမငင်းပါဘူးသူဟာပြောရေးဆိုခွင့်ရှိတဲ့ပုဂ္ဂိုလ်ခံထားတယ်အချိန်တိုင်းပြောမယ်လို့ပဲသူကဆိုပါတယ်ဆိုတော့ကဲ William Chavez ကိုနှားခဲ့တယ်ဆိုရင်ဒီပုဂ္ဂိုလ်ဟာတရှင်နှုန်းက2014လုံးကထင်ပါတယ်အယ်ဂျီးရီးယားကလုပ်တဲ
့
program ထဲမှာသူ့ကိုအင်တာဗျူးလုပ်ထားတာကျွန်တော်ကိုယ်တိုင်နားထောင်ပြီးတော့ဖတ်ကြည့်ပါအဲ့မှာသူကဘယ်လိုပြောထားတယ်လဲဆိုရင်မြန်မာနိုင်ငံမှာအခုဖြစ်တဲ့ကိစ္စသူစပ်ဖြတ်တဲ့ကိစ္စကိုမပြောတော့လဲပဲဒီလူမျိုးတွေရဲ့ preventing their births မွေးဖွားမှုကိုဟန်တာဖို့ကြိုးစားတယ်ဆိုတော့ထောက်ထားနောက်ပြီးတော့ denying the identity of a people လူမျိုးတစ်မျိုးရဲ့ identity ကိုညှင်းပယ်ဖို့ကြိုးစားတယ်နောက်ပြီးသူတို့ရှိတဲ့နေရာကနေပြီးတော့မရှိစေချင်တဲ့သဘောနဲ့ဖယ်ရှားဖို့ကြိုးစားတယ်ဆိုတော့ထောက်ထားတွေရှိခဲ့ရင်တော့ဒါကို genocide မဟုတ်ဘူးလို့ညှင်းဖို့ခက်မယ်လို့သူကဆိုထားပါတယ်ဆိုတော့ဒီလိုပြောထားတဲ့လူတယောက်ကိုမြန်မာနိုင်ငံဘက်ကခုခံကာကွယ်ဖို့စစ်နေငှားတယ်ဆိုတော့မြန်မာပြည်သက်တွေကဇဝေဇဝါထင်ကြတာပေါ့ဗျာဟာဒီလူကဒီဘက်တမျိုးဒီဘက်တမျိုးပြော ပြောနေပါလားဆိုတာမျိုးဖြစ်ကုန်ပါလိမ့်မယ်အဲ့ဒါဆရာသဘောထားကိုကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နံပါတ်1ကကျွန်တော်အခုနဲ့ကျွန်တော်ဦးကျော်သာဒါနဲ့ဆွေးနွေးနေတဲ့ဒီဇင်ဘာလ3ရက်နေ့ညပိုင်းမှာတော့အခုတည်းကမြန်မာနိုင်ငံဆိုးရကတရားဝင်ကြေညာချက်မထုတ်သေးပါဘူးဒီလွန်ခဲ့တဲ့3ရက်နိုဝင်ဘာလ30ရက်နေ့လောက်က Facebook မှာပဲသူ့နာမည်ထွက်လာတော့ဆရာပြောတဲ့အတိုင်းပဲသူ့ကိုဆက်သွယ်နေနိုင်ရမငြင်းမှုဆိုတော့ဟုတ်တော့ပါတယ်အဲ့တော့သူသားနာကတော့ကျွန်တော်ကတော့နည်းနည်းကျွန်တော်ကိုကျွန်တော်ဥပဒေပညာရှင်လို့သတ်မှတ်တယ်ရှင်းနေလို့မသတ်မှတ်ဘူးရှင်းနေလည်းမလိုက်ဘူးသူတစ်ပြင်မြန်မာနိုင်ငံမှာပြည်သူတရားစီရင်ရေးကိုစန့်ချင်ကန့်ကွက်တဲ့နေနဲ့ကျွန်တော်နိုင်ငံသားကိုထွက်ပြီးရှင်းနေမလိုက်တာပါအဲ့တော့ရှင်းနေဆိုတာကတော့သူ့လည်းပြောကြတယ်ငူစားရေစားငွေနဲ့စားလာပဲရေရင်စားစားလာပဲလို့ပြောတယ်ဒီကအဲ့လိုပြောတာကိုကျွန်တော်ဥကျော်သံသာပြောမှကျွန်တော်သိချပြပါတယ်ဒီ Facebook မှာတော့တွေးလိုက်တယ်လို့ပဲအဲ့လိုပြောတာဆိုရင်တော့သဘေးစရာဖြစ်ပေါ်ပါဒါပေမဲ့ဟိုဟာပေါ့ပိုက်ဆံပေါ့တော်တော်ကြာနည်းနည်းလေးရိုင်းရိုင်းပြောရရင်ရိုင်းရိုင်းမဟုတ်ဘူးကြမ်းကြမ်းပြောရရင်ပိုက်ဆံကအရေးကြီးတာကိုဘယ်လောက်ရမလဲလို့ဟိုမှာသူဘယ်လောက်ဘယ်ကနေဘယ်လိုပေးလဲတော့မသိဘာလို့လဲဆိုတော့နာမည်ပဲထည့်ပြောရမယ်ဆိုလို့ရှိရင်ဒီအိန္ဒိယပြည်မှာအာဖာလီနာရီမန်ဆိုတဲ့နာမည်ကြီးhuman rights lawyer ဒီလူခွင့်ရေးဥပဒေကိုဟိုလုတ်ပေးတယ်ရှင်းနေတာဒီဘူပါချိုမမီကြမှာပါဥကျော်သံတန်ပြပါလေဒီအိန္ဒိယပြည်မှာဝန်ကြီးချုပ်ဦးနုတနေရှင်ကနေထိုင်ခဲ့တဲ့ဘူပါမြို့နယ်မှာဒီ
စိတ်တန်ငွေ
လေးလူပါပြီးလူ3000လောက်ဖြေဆုံးတာကိုဒီတရားစိုးမှုဟောတရားမမှုဟောနဲ့အိန္ဒိယမှာဆွဲတော့သူကလူခွင့်ရေးရှင်းနေဆိုတဲ့လူကဒီဆွဲခံရတဲ့လူတွေတက်ကလိုက်တယ်ပြအဲ့တော့အဲ့လိုပြောကြတယ်နောက်တစ်ခါမြန်မာနိုင်ငံမှာလည်းမစီမဆိုင်ရှင်းနေတဲ့ပတ်သက်လို့ဥကျော်သံတားအချိန်မရရင်လည်းဖြတ်ပြန်ဖြတ်ပေါ်လေဒီတရားဝင်ကြီးဦးရဲမောင်က1939ခုနှစ်က1940ခုနှစ်1980ခုနှစ်ကရေးတဲ့ Burmese Buddhist Law သူအင်္ဂလိပ်လိုရေးတာပါအဲ့ဒီစာအုပ်မှာနားနဲ့မနာဘဝနဲ့နာရင်တာပါဒီအိမ်တော်မှုပြုခြင်းမပြုခြင်းဟာပေါင်းတင်ဆက်ရှက်မှုမလိုဘူးဆိုတဲ့သူအယူအဆကိုပြင်ပြခဲ့တယ်အဲ့ဒါကို90ခုနှစ်စာအုပ်မှာရေးပြီး92ခုနှစ်မှာသူ့ကိုအမျိုးသမီးဘက်ကနှားတယ်ခင်ဗျအဲ့ဒါသူတို့ခေါ်လုံမှုပေါ့လေရရင်ပြောရင်မရခေါ်လုံမှုနေတယ်ခေါ်တော့ပေါင်းတင်ဆက်ရှက်မှုလိုရဲဆိုပြီးတရားဝင်ကြီးဦးအောင်ကဒေါ်ခင်မြမာနဲ့ဦးနာမည်မေးနေခင်ဗျတားလိုက်ပါအဲ့ဒီ92ခုနှစ်အော်တိုဘာလာမှာထုတ်တဲ့အမှုမှာရေးထားတယ်အဲ့တော့အခုလေပြန်ကုနာရှာဘတ်ကိုပြန်ကောက်ပါမယ်ရှာဘတ်ကအဲ့လို2014ခုနှစ်ကဥကျော်သံသာပြောတာကိုတွေးခဲ့တယ်အခုကျတော့မြန်မာဘက်ကရှင်းနေတော့အဲ့ဒီဟာကိုတို့ဟိုဘက်ကဂမ်ဘီယာရှင်းနေတွေကအချိန်ရရင်ထောက်ပြမလားထောက်မပြဘူးလားလို့ကျွန်တော်မပြောတော့ဘူးခင်ဗျာဒါတော့ပဲခြေရတယ်ဟုတ်ကဲ့ကျွန်တော်ကမေးတယ်မေးဆုံးတော့
ဘူချာဇန်တာနဲ့ဒေါက်တာမြင့်စံတို့ရဲ့ဆွေးနွေးသုံးသပ်ချက်အပိုင်းနှစ်ကိုရှေ့အပတ်ဒီလိုအချိန်မျိုးမှာပဲဆက်ပြီးတော့နှာစင်နိုင်ကြပါရဲ့ရှင်အခုလာမဲ့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးကံကိုဖိတ်ခေါ်ပါရစေရှင
်သရရှင်များရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်နိုင်ငံကမှဖြည့်ရှင်းရမယ့်အဆင့်ထိရောက်ခဲ့ရတာဘာကြောင့်များပါလဲနိုင်ငံကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်နိုင်ကြပါရစေ။အခုလူရုကျမရေးအစီအစဉ်ကိုနှာစင်ကြရတော့မှာပါဒီတစ်ပတ်အစီအစဉ်မှာတော့ခါနာပြဿနာအကြောင်းကိုပြောပြပေးသွားမှာပါရှင်ခါနာစေနိုင်တဲ့အကြောင်းအရာတွေအများကြီးရှိတဲ့အထက်မှာရှောင်ကျင်လို့ရတဲ့အမှုချင်းတွေကိုသတိပြုရှောင်ကျင်ရင်ခါနာဝေဒနာခံစားရမယ့်အခြေအနေကို short ချနိုင်တဲ့အကြောင်းအယိုးအထုကုသမားတော်တွေကိုမေးမြန်းပြီးဒေါက်တာတန်စောကတင်ပြထားပါတယ်ရှင်
လေးပင်မတဲ့သူတွေပါဝင်ကာယဆွမ်းရည်သုံးပြီးအလုပ်ကိုပင်ပင်မမတ်လုပ်ကင်ကြတဲ့သူတွေဟာအချိန်ကြာလာတဲ့အခါခန္ဓာဝေဒနာကိုခံစားကြရလေရှိပါတယ်။ခန္ဓာဝေဒနာဟာကာယဆွမ်းရည်သုံးပြုပြီးအလုပ်လုပ်တဲ့သူတွေအပြင်ကွန်ပျူတာကုန်မှာအကြာကြီးထိုင်တာလိုမျိုးအထိုင်များတဲ့အလုပ်ကိုလုပ်တဲ့သူတွေမှာလည်းဖြစ်ပေါ်ခံစားရနိုင်တယ်လို့အရိုးရောဂါအထုကုဆရာဝန်ကြီးဖြစ်သူတဘက်ပေါမောက်ခဒေါက်တာတန်းစင်နိုင်ကအခုလိုပြောပါတယ်
။ဟိုအလုပ်ကိုနော်ဟိုပင်ပင်မမတ်လုပ်ရတဲ့လူတွေဟာအလေးပင်နေမှားတဲ့လူတွေခါမှ repeated stress လို့ခေါ်တယ်ကုန်းလိုက်ကွာလိုက်နော်လောရတဲ့လူတွေမှာခန္ဓာဝေဒနာတွေဖြစ်နိုင်တယ်လို့เนาะတခါတလေကြာရင် sedentary lifestyle ရုံးမှာပဲတနေကုန်ထိုင်ပြီးတော့ကွန်ပျူတာလောရเนาะအစည်းအဝေးတွေပဲအကြိုက်ထိုင်နေတဲ့လူတွေမှာလည်းခန္ဓာတဲ့ဝေဒနာတွေဖြစ်နိုင်တယ
်အလောက်ကံမှုကျင့်တွေကြောင့်အချိန်ကြာလာတဲ့အခါခန္ဓာဝေဒနာဖြစ်ပေါ်ခံစားရနိုင်တယ်လို့ခါချောက်ရုံးမှာဖြစ်တဲ့ယောဂါတွေကြောင့်လည်းခန္ဓာဝေဒနာကိုကြုံတွေ့ခံစားရနိုင်ပါတယ်ခါချောက်ရုပ်ကိုထိခိုက်မိတာတွေခါရုပ်ထဲမှာတီဘီယောဂါဖြစ်တာတွေနဲ့ခါရုပ်ထဲမှာကင်ဆာယောဂါဖြစ်တာတွေဟာခန္ဓာကျင်းဝေဒနာဖြစ်စေတဲ့အဓိကယောဂါတွေဖြစ်တယ်လို့အရိုးယောဂါအထုကုဆရာဝန်ကြီးဖြစ်သူပမောက်ခဒေါက်တာဦးမြတ်လွင်ကပြောပါတယ
်ခါနာခါခိုက်တာကတော့လူတိုင်းလူလူဖြစ်တာပဲလေအများစုကအနည်းဆုံးလူတစ်ယောက်ကအသက်တသက်မှာအနည်းဆုံးတစ်ခါတော့ခန္ဓာဝေဒနာရှိဦးတယ်အဲ့မှာခန္ဓာတဲ့နေရာမှာရိုးရိုးတာမှန်အလုံးလုံးလို့ဒဏ်ရောက်ခန္ဓာတာရှိတယ်တခြားအင်မတန်မှအရေးကြီးတဲ့အချက်ဥပမာဖြင့်ပြင်းပြင်းထန်ထန်တန်ရလို့ခါယူကျိုးသွားတာဒါမှမဟုတ်ခါယူရမှာပိုးဝင်တယ်ဥပမာဒီမှာဆိုအဖြစ်များဆုံးကဒီလိုပေါ့ဒါတူကအသက်ကြီးလာတဲ့40ကျော်နောက်ပိုင်းမှာတခြားယောဂါတွေလည်းရှိတယ်ဒီပြုံးနေခန္ဓာဥပမာကင်ဆာတွေလည်းရှိတယ်ဆိုရင်အဲ့ဒါပြန်လာအဲ့လိုမျိုးရှိတယ်ဆိုတော့ခန္ဓာတာအကြောင်းမျိုးရှိတယ်ရိုးရိုးတာမှန်ခန္ဓာတာဆိုရင်တော့ပုံမှန်အပြင်ပျောက်သွားတယ်ဖြစ်ချင်ဆိုရတဲ့အကြောင်းတိုင်းရှိခဲ့တယ်။ဒီလိုဆိုရပါမယ်။အဲ့ဒါဆိုတော့ဒီလို
အယုပယောဂါဟာလည်းခန္ဓာချင်းဝေနာကိုဖြစ်ပေါ်စေနိုင်တဲ့ယောဂါတစ်ခုဖြစ်ပါတယ်။ခန္ဓာရဲ့ဝေနာပြင်အာရုံရောထိခိုက်တဲ့လက္ခဏာတွေကိုပါမြင်တွေ့နေရပြီဆိုရင်တော့အချိန်မဆွဲသင့်တော့ဘဲကုသမှုတွေကိုအမြန်ဆုံးခံယူပေးဖို့လိုတယ်လို့ဒေါက်တာတန့်စင်နိုင်ကပြောပါတယ်
။ခန္ဓာတာကနှမျိုးနှစ်စားရှိတာပေါ့ကျွန်တော်ဆုံးမပြောသလိုပေါ့။ရိုးရိုးခန္ဓာတာပဲလား။နော်တခြားယောဂါရဲ့ဝေနာတစ်ခုခုကပိုးinfection လို့ခေါ်တဲ့ယောဂါပိုးတို့เนาะ malignancy လို့ခေါ်တဲ့ကင်ဆာယောဂါတို့ osteoporosis လို့ခေါ်တဲ့အရိုးပွားယောဂါတွေကြောင့်နာရယ်ဆိုရင်တော့ညဉ့်ညံဆန်ဆန်ကုသမှုကိုခံယူဖို့လိုတာပေါ့အဲ့လိုဝေဒနာတွေနဲ့တွဲလာပြီးဆိုရင်တော့နောက်တစ်ခုကရိုးရိုးခန္ဓာတာမဟုတ်ဘဲနဲ့ခြေထောက်တွေပါနာလာကျင်လာတယ်ထုံလာကြိုက်လာတယ်အောက်ပိုင်းတွေလေးလာတယ်ဆိုတာအာယုံကြောတွေကိုခါယူကခါယူပဲမနေဘူးသူ့ထဲမှာအာယုံကြောတွေရှိတာပေါ့အောက်ပိုင်းတော့အဲ့တော့ခါဝေဒနာဖြစ်ပြီးတော့အောက်ပိုင်းတွေခြေထောက်တွေထုံတာကျင်တာတွေဖြစ်လာတဲ့ဆိုရင်တော့မြင်မြန်ဆန်ဆန်ကုသမှုခံယူဖို့လိုတာပေါ့
ခါနာစီတဲ့အပြုမှုတွေကိုသတိမထားမိပဲအချိန်ကြာကြာလှုပ်လိုက်မိလို့ခါနာဝေဒနာခံစားရတာဟာဆိုရင်စရာမဟုတ်ပေမဲ့ယောဂတစ်ခုခုရဲ့နောက်ဆက်တွဲဆူဂျူအနေနဲ့ဖြစ်ပေါ်ခံစားရပြီးဆိုရင်တော့ကုသမှုတွေကိုအမြန်ဆုံးခံယူပေးဖို့လိုအပ်လာမှာဖြစ်ပါတယ်အမျိုးသမီးတွေဟာအယုပယောဂဖြစ်ဖို့အခွင့်အရေးများတာကြောင့်အယုပယောဂရှိမှရှိကိုသတ်မှတ်ထားတဲ့အတိုင်းဆက်သက်စစ်ဆေးကုသမှုတွေခံယူခဲ့မယ်ဆိုရင်အယုပယောဂကြောင့်ကြုံတွေ့ရမဲ့ခါနာဝေဒနာတွေကိုရှောင်လွှဲလို့ရတယ်လို့ဒေါက်တာတန့်စင်နိုင်ကပြောပါတယ်
အယိုးပွားယောဂါကတော့အခုတော့တော်တော်ခေတ်စားလာတာပေါ့နော်အဝဲနဲ့လည်းကျွန်တော်တို့တော်များတော့သိလာကြပြီပေါ့အဲ့တော့ခါးရနာနာနဲ့အယိုးပွားနဲ့ဘယ်လိုဆက်ဆက်လဲဆိုတော့အယိုးကပွားပြီဆိုရင်ခါးယိုးမှာအယိုးပွားပြီဆိုရင်အလွယ်တကူချိုးလွယ်တာပေါ့ဟာ osteoporosis vertebral fracture လို့အထူးသဖြင့်အမျိုးသမီးတွေမှာဖြစ်များတာပေါ့နော်အဲ့လိုလူငယ်တွေမှာလည်းခါးဝေဒနာဖြစ်တယ်အဲ့ဒါမျိုးဆိုရင်ပေါ့ပေါ့တန်တန်သဘောမထားဘဲနဲ့နော်ညံဆန်ဆန်အယိုးကိုပြန်မအောင်ကုသမှုခံယူဖို့လိုတယ်ချိုးပြီးတော့ခါးယိုးကခိုင်သေးလားမခိုင်သေးလားစစ်ဆေးပေးဖို့တော့လိုတာပေါ့
ခန္ဓာဝေဒနာဖြစ်ပေါ်ခံစားရပြီဆိုရင်အလုတ်ကိုင်းတွေထိခိုက်စေနိုင်တယ်လို့ငွေကြေးကွန်ချောက်မှုတွေကိုကြုံတွေ့ရနိုင်တာကြောင့်ခန္ဓာဝေဒနာဖြစ်ပေါ်ခံစားရစေနိုင်တဲ့အပြုမှုတွေကိုတနိုင်တဲ့လောက်ရှင်းပြကြရမှာပါခန္ဓာဝေဒနာဖြစ်ပေါ်ခံစားရခြင်းမရှိအောင်ဘလို့အချက်တွေကိုသတိပြုရှောင်ကျဉ်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမြတ်လွင်ကအခုလိုပြောပါတယ
်ကျွတ်အလုတ်လို့ရင်ခိုင်းကုန်ပြီလို့အလုတ်ကြကြမတက်ရပြီအလုတ်လို့တဲ့အခါခါကုန်ပြီမလို့ခါကိုမမတ်ထားတကယ်လို့ကြကြလုံးမယ်ဆိုရင်ခုံတစ်ခုနဲ့ထိုင်ပြီးခါကိုမမတ်ထားမတချို့ကားမောင်းတဲ့သူတွေကားနောက်မီကပြင်လို့ရတယ်လေ။အဲ့တော့ကားမောင်းတာတချို့ကျတော့စိန်ခံပြီးမောင်းတော့ပေါ့။နောက်မီကိုပလက်လန်ပြီးတော့အိတ်နေတဲ့ပုံစံမျိုးနဲ့အဲ့လိုမျိုးကားမောင်းတဲ့သူတွေကဝေးဝေးကားမောင်းရင်ခံရတယ်။အဲ့တော့ခါမနာအောင်ဆိုလို့ရှိရင်ကားမောင်းရင်လည်းနောက်မီက90ဒီဂရီထားရမယ်။ခါနောက်မှာခက်ပြက်ပြက်အုပ်တစ်ခုကိုထားဖို့
ခန္ဓာစီနိုင်တဲ့အကြောင်းအရာတွေအများကြီးရှိတဲ့အထက်မှာရှောင်ကျင်လို့ရတဲ့အမှုကျင့်တွေကိုသတိပြုရှောင်ကျင်ရင်ခန္ဓာဝေဒနာဖြစ်ပေါ်ခံစားရဖို့အခွင့်အရေးနှဲသွအောင်လှုပ်ဆောင်လို့ရတဲ့အကြောင်းသတိပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒ ေါက်တာတန်းစောစီစဉ်ထုတ်လွှင့်ပေးနေတဲ့လူထုကျန်းမာရေးစီစဉ်ကိုအခုလိုဗုဒ္ဓဦးနေညပိုင်းရေဒီယိုအစီအစဉ်မှာနားဆင်နိုင်သလို TV အစီအစဉ်မှာလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးနားဆင်ကြရမယ့်တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်ကစီစဉ်တင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရနိုင်ပါ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အကြိမ်30မြောက်ရှေ့တောင်အာရှအားကစားပြိုင်ပွဲကိုဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာ30ရက်နေ့ကဖွင့်လှစ်လိုက်ပါပြီယူရို2020ဥရောပဖလားဘောလုံးပွဲအုပ်စုပွဲစဉ်တွေကိုမဲနိုင်လိုက်ပါပြီအာဆနယ်အသင်းကတော့ Unai Emery ကိုနှိပြဖြစ်ကနေထုတ်ပယ်လိုက်ပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာဖိလစ်ပိုင်နိုင်ငံကအာရှအဖြစ်ကျင်းပတဲ့အကြိမ်30မြောက်စီးကိန်းရှေ့တောင်အာရှအားကစားပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုတော့မနီလာမြို့မှာဒီနေ့ကကျင်းပခဲ့ပါတယ်။မနီလာမြို့ကဖိလစ်ပိုင်အရီနာမိုးလုံလေလုံအားကစားခွင့်ကြီးထဲမှာကျင်းပတဲ့ဒီဖွင့်ပွဲအခမ်းအနားကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကဖွင့်လှစ်ပေးခဲ့ပါတယ
်။ I declare open the Southeast Asian Games for the 30th time celebrating the games of Southeast Asia. Mabuhay kayong lahat.
ကြီးတော်ရှာအကစားပြိုင်ပွဲရဲ့မီရှူတိုင်ကိုတော့ဖိလစ်ပိုင်ကနာမည်ကြီးလက်ဝဲသမားမန်နီပါကီယောကထွန်းကြီးပေးခဲ့တာပါအခုနှစ်စီဂိမ်းပြိုင်ပွဲမှာတော့အကစားနီး56မျိုးပါဝင်ပြီးတော့ရှေ့တောင်အာရှနိုင်ငံ17နိုင်ငံကအကစားသမားပေါင်း 9,000 ကျော်ဝင်ရောက်ရှင်ပြိုင်ကြတာပါဖိလစ်ပိုင်နိုင်ငံကတော့ဒီနှစ်စီးကိန်းပြိုင်ပွဲဟာသမိုင်းတစ်လျှောက်မှာအကြီးအကျယ်ဆုံးပြိုင်ပွဲဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းတစ်ချိန်တည်းမှာပဲပြိုင်ပွဲနဲ့ပတ်သက်ပြီးအဆင်ပြေတာတွေနဲ့လည်းအတော်လေးကြုံနေရပါတယ်။အားကစားသမားတွေအတွက်နေရာထိုင်ခင်းနဲ့တည်ယူပို့ဆောင်ရေးအဆင်ပြေတာတွေပြီးတော့အားကစားကွင်းတချို့လည်းအဆင်သင့်မဖြစ်တာတွေနဲ့ကြုံခဲ့ရပါတယ်။မြန်မာပါဝင်ပြိုင်ပွဲဝင်နိုင်ငံတွေကကစားသမားတွေဖိလစ်ပိုင်နိုင်ငံကိုရောက်လာတဲ့အခါမှာလေးသိမ်းမှာအကြာကြီးစောင့်ဆိုင်ခဲ့ရတာတွေတဲခိုးမဲ့နေရာမပို့တာတွေကစားကွင်းနဲ့တဲခိုးမဲ့နေရာဝေးတာစတဲ့ပြဿနာတွေကိုကြုံခဲ့ရလို့ဝိပန်နာရီနဲ့လည်းအကြီးအကျယ်ရင်ဆိုင်နေရပါတယ်ဖိလစ်ပိုင်သမ္မတဒူတာတေးကတော့အခုလိုအဆင်မပြေတာတွေအတွက်တောင်းပန်တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်အချိန်ထဲမှာပဲဖိလစ်ပိုင်နိုင်ငံကိုတိုင်ဖုန်းမုန်တိုင်းလဲဝင်လာကြောင့်ချို့ကျင်းပဖို့လှုပ်ထားတဲ့ပြိုင်ပွဲတွေကိုလည်းရွှေ့ဆိုင်းတာတွေရှိခဲ့ပါတယ်မြန်မာနိုင်ငံကတော့အခုနှစ်စီးကိန်းပြိုင်ပွဲအတွက်မြန်မာကျပ်ငွေ 3.1 ဘီလီယံအသုံးပြုထားတယ်လို့အကစားနဲ့ကျန်းမာရေးဒူဝန်ကြီးဒေါ်မြာလေးစိန်ကပြောပါတယ်
3.2 billion.
အခုနှစ်စီးကိန်းပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာ U20 ဘောလုံးအသင်းကတော့ဖွင့်ပွဲမှာမလေးရှားကိုတကူးကိုမရှိနဲ့တည်ချခဲ့ပြီးဒုတိယပွဲစဉ်မှာအင်ရှန်ဖိလစ်ပိုင်ကို2-2နဲ့နိုင်ပါတယ်တတိယပွဲစဉ်မှာတော့မြန်မာအသင်းကတီမောလက်စတီကို3-2နဲ့နိုင်ပါတယ်အဲ့ဒီပွဲမှာမြန်မာအတွက်ဂိုးတွေကိုတော့အောင်ကောင်းမန်ထပ်ဖြူဝင်နဲ့အသင်းကောင်းဆောင်လိုင်းဘူဘူတို့ကသင်ပေးခဲ့တာပါဒီစမနေ့ကနေ့ကတော့မြန်မာအသင်းဟာအုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့ကမ္ဘောဒီးယားအသင်းနဲ့ကစားခဲ့ရပြီးတော့မြန်မာအသင်းကငါကိုယ်တကိုယ်နဲ့နိုင်သွားပါတယ်ဒါကြောင့်မြန်မာအသင်းဟာအုပ်စုမှာ3ပွဲနိုင်2ပွဲတရီ10မှတ်နဲ့ရုံးပွဲမရှိအုပ်စုပုံနဲ့ဆီးဖိုင်နယ်ကိုတက်သွားခဲ့ပြီဖြစ်ပါတယ်ဒီလနေ့ထိတော့မြန်မာနိုင်ငံကငွေ9ခု74ခုရထားပြီးတော့အများစုကတော့အာနစ်နဲ့ကူရက်ပြိုင်ပွဲတွေမှာရထားတာဖြစ်ပြီးတော့အမျိုးသမီးပိုက်ကျော်ချင်းဘက်မှာဆိုရင်လည်းအသင်းလိုက်မှာကျေးဇူးစိတ်ရထားပါတယ်ခင်ဗျာယူရို2020ဥရောပဖလားဘောလုံးပွဲအတွက်အုပ်စုပွဲစဉ်တွေထွက်လာပါပြီ။ပြီးခဲ့တဲ့နိုဝင်ဘာ30ရက်နေ့ကရိုမေးနီးယားနိုင်ငံဘူခါရက်စ်မြို့မှာမဲလိုက်ခဲ့ကြတာမှာပလေးအော့ဖ်ရှုံးထွက်အဆင့်ကတက်လာမဲ့နေရာ၄နေရာကလွဲပြီးတော့ချန်တဲ့အသင်းတွေအုပ်စုထွက်ပေါ်လာပါပြီ။အုပ်စု A မှာအီတလီ၊ဆွစ်ဇာလန်၊ဝေးလ်စ်နဲ့တူရကီ၊အုပ်စု B မှာဒိန်းမတ်၊ဘယ်လ်ဂျီယံ၊ရုရှားနဲ့ဖင်လန်၊အုပ်စု C မှာနယ်သာလန်၊ယူကရိန်း၊ဩစတြီးယား။နောက်အုပ်စု D မှာတော့ဘောလုံးပွဲအင်္ဂလန်ခရိုရှားချက်တို့အုပ်စုတွေကြာပြီးတော့အုပ်စု E မှာတော့နာမည်ကြီးစပိန်ဆွီဒင်ပိုလန်တို့တွေ့ကြမှာပါအုပ်စု F ကတော့ Group of Death မရနာအုပ်စုလို့ဆိုရမှာပါဒီအုပ်စုမှာတော့2014ကမ္ဘာချန်ပီယံဂျာမနီ Euro 2016ချန်ပီယံပေါ်တူဂီနဲ့2018ကမ္ဘာချန်ပီယံပြင်သစ်တို့အုပ်စုတွေကြာနေပါတယ်အုပ်စုပွဲစဉ်နဲ့ပတ်သက်ပြီးတော့ဂျာမနီနီးပြယာခင်မလိုပြောတာကတော့
Zunächst mal irgendwie Freude, weil das sind ja einfach auch irgendwie Highlight-Spiele gegen Portugal, gegen Frankreich, amtierende Weltmeister, Europameister.
Europa Champion, Portugal, Europa Champion, Pintetone, Kazayama, Tage Poeji, Poeganiba, Kazamari Gale, Dilo Puerigo, Kazachini Jabare, Osugar, Japare, Osuma Pare, Ten Alo, now the Saint Tachine, so we know, Swangong Kazama, Tanaimava.
ယူရိုနှောင်းနှစ်ဥရောပဖလာဘောလုံးပွဲတွေကိုတော့အရင်နှစ်တွေကလို့တနိုင်ငံတည်းကအင်ရှင်ဖြစ်လက်ခံကျင်းပသွားမှာမဟုတ်ဘဲအသင်း၂၄တင်းကိုနိုင်ငံ၂၂နိုင်ငံမှာခွဲပြီးတော့ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာယူရိုပါဘောလုံးသတင်းတွေမှာတော့အာဆနယ်အသင်းကဦးနိုင်အမရီကိုနီးပြားဖြစ်ကနေထုတ်ပယ်လိုက်တာဖြစ်ပါတယ် လောလောဆယ်မှာတော့သူရဲ့လက်ထောက်နီးပြဖရက်ဒီလျွန်ဘတ်ကယာယီနီးပြဖြစ်နေအသင်းကိုခိုင်းနေသွားမှာဖြစ်ပါတယ်အာဆနယ်ကဦးနိုင်အမရီကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တဲ့တစ်ချိန်တည်းမှာပဲဝတ်ဖို့အသင်းကလည်းကီကေဆန်ချက်စ်ဖလော့ရက်စ်ကိုနီးပြဖြစ်ကနေထုတ်လိုက်ပါတယ်ဝတ်ဖို့အသင်းဟာပရီးမီယာလိဂ်မှာ၁၄ပွဲကစားပြီးချိန်မှာတပွဲနိုင်၅ပွဲတည်း၈ပွဲရှုံးနဲ့မဘေးစရာအောက်
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာကိုနားဆင်ခဲ့ကြရတာပါရှင် VU ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် VU မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်။
အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိရေဒီယိုစီစဉ်အစဆုံးကိုအတန်လွင့်ချိန်ပြီးပြခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေနားဆင်နိုင်ကြပါတယ်။မနေ့ဖန်ကြားသာပရင်းနေ့မနေ့အစီအစဉ်တွေမှာတော့ဥကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်လူလူကျမ်းမာရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။အခုဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။ American သမ္မတ Donald Trump အပေါ်တရားစွဲနိုင်လောက်အောင်သမ္မတကဥပဒေချိုးဖောက်ခဲ့သလားဆိုတာကိုအောက်လွှတ်တော်တရားရေးကော်မတီမှပထမဆုံးကြားနာစစ်ဆေးမှုတွေကိုအခုစတင်ပြုလုပ်နေပါတယ်။ဖွဲ့စည်းပုံအရသမ္မတရဲ့လုပ်ရက်တွေဟာဥပဒေကိုချိုးဖောက်သလားဆိုတာကိုတရားရေးကော်မတီဝင်လွှတ်တော်အမတ်တွေကဥပဒေရေးရာကျွမ်းကျင်တဲ့ပညာရှင်၄ယောက်ကိုမေးမြန်းမှာဖြစ်ပါတယ်။နေတော့မဟာမိတ်တပ်ဖွဲ့ဝင်တွေအနေနဲ့အရေးကြုံလာရင်တပ်တွေပို့ပြီးအဆင်သင့်ဖြစ်နေဖို့စစ်ပွဲဖြစ်လာခဲ့ရင်ထောက်ပို့ဆက်သွယ်ရေးနေရာအမြန်ဆုံးကြီးညာနိုင်ဖို့နဲ့ 5G မြန်နှုန်းမြင့်ဆက်သွယ်ရေးအပါအဝင်ဆက်သွယ်ရေးနဲ့နည်းပညာပိုင်းလုံခြုံရေးဆောင်ရွက်ဖို့အတွက်နေတော့ခေါင်းဆောင်တွေဆုံးဖြတ်ခဲ့ကြပါတယ်။နေတော့အဖွဲ့ဖွဲ့စည်းတာအနည်း90ပြည့်အထိမ့်မှဗြိတိန်မှာပြစ်ထုတ်တဲ့ထိပ်သီးစည်းဝေးပွဲမှာအခုလိုဆုံးဖြတ်ခဲ့ကြတာပါရုရှားရဲ့အန်ဒီယေတရုတ်ရဲ့အင်အားကြီးလာမှုနဲ့အနာဂတ်လက်နက်ထိန်းချုပ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်နေတို့ဖွဲ့ခေါင်းဆောင်တွေကြားတိတိတတ်တာသဘောထားကွဲမှုတွေရှိနေချိန်မှာအခုလိုထိပ်သီးစည်းဝေးပွဲကျင်းပတာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲအပြီးပြုလုပ်ဖို့စီစဉ်ထားတဲ့သတင်းစာရှင်းလင်းပွဲကို American သမ္မတ Donald Trump ကဖျက်သိမ်းခဲ့ပါတယ်မနေ့တုန်းကပြင်သစ်သမ္မတနဲ့ American သမ္မတတို့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ကိစ္စရပ်တော်တော်များများအပေါ်ခေါင်းဆောင်နှစ်ယောက်တိတိတတ်တာသဘောထားကွဲခဲ့ကြပါတယ်ပြင်သစ်သမ္မတ Britain ဝန်ကြီးချုပ်Netherlands ဝန်ကြီးချုပ်ကနေဒါဝန်ကြီးချုပ်တို့ကြားသမ္မတ Trump ကိုအတင်းပြောနေပုံရတဲ့ဗီဒီယိုပုံတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ကနေဒါသမ္မတ Justin Trudeau ဟာမျက်နှာနှစ်ဖက်နဲ့လူလိုသမ္မတ Trump ကဆွဆွဲပြောကြားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာဂျပန်လူမျိုးကူညီကယ်ဆယ်ရေးဝန်ထမ်းတယောက်နဲ့သူ့ရဲ့လုပ်ဖော်ကင်ဘက်9ယောက်ကိုအမည်မသိတနတ်သမားတွေကဒီကနေ့အစောပိုင်းတုန်းကပြစ်တက်ခဲ့ပါတယ်ရှင်။
ဗုဒ္ဓနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dexter Wondirot ဖြစ်ပါတယ်။မနေ့ကကြာတာပရိနစ်မနေ့ဖက်6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24/40/51တို့ကနေပြီးတော့ဓာတ်ရိုက်နားဆင်ကြပါရစေ။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.